Welcome to the Voice of America in Burmese.
Mingla menekhe ma shin. Washington myo raw VOA American tan ga ni 2019 khu ni July la 28 ye cha da parin ni nenek khin a season go Myanmar sano chain menek 6 na ya ni 9 na yi thi line to meter 32 40 49 ga ni dai yai thon lin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါလေရင်ကပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထဲမှာလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကပြောတဲ့ပေါ်ဒီမိုကရက်တွေကအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်သမ္မတထရမ့်ကအပြင်းထန်ဝေဖန်တာနဲ့ကြုံနေရပေမဲ့လည်းနှုတ်ထွက်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကရှင်းရှင်းလေးပဲပြောထားပါတယ်မြန်မာနိုင်ငံမှာလက်ရှိ H1N1 ရောဂါဖြစ်ပွားနေတာကိုထိန်းချုပ်ဖို့တလားလောက်အချိန်ယူရမယ်လို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်ဒီတဲ့တွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာကူးစက်လွယ်တဲ့ H1N1 တုတ်ကွေးရောဂါကြောင့်သေဆုံးသူဦးရေ3ဦးထိရှိနေပါပြီ။အသက်ရှူလမ်းကြောင်းကတဆင့်ရောဂါပိုးကူးစက်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့တော့
ရောဂါရှိနေတဲ့လူကချောင်းဆိုးနှာခြေတာနဲ့အတုပဝင်ခြင်း6ပတ်ပတ်လည်ကလူတွေအသက်ရှူပြီး
ဒါကတော့အမေရိကန်ပြည်ထောင်စုအခြေစိုက်ကျန်းမာရေးပညာရှင်မြန်မာဆရာဝန်တဦးက VOE ကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှတင်ဆက်ပေးမှာပါရှင်ဒါအပြင်ရခိုင်အမျိုးသားပါတီ ANP ရဲ့အဖွဲ့ဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထွမေဘာကြောင့်ပါတီကနှုတ်ထွက်ရတယ်လဲဆိုတော့ဒေါ်ထွမေနဲ့ဆက်သွယ်မေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အဲဒီနောက်မှာတော့ TNLA နဲ့တက်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းနိုင်တို့ကပြောပြပါအောင်ရှင
်။လေရင်ကပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တာဟာစစ်ဘက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့အမျိုးသားလူညုံရေးအဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ခဘီဆန်ဒါစ်ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီအပါအဝင်အောက်လွတ်တော်အမတ်တွေကတော့အပြင်းအထန်ပြစ်တင်ရှုတ်ချကြပါတယ်။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ထွက်လာတဲ့နေ့ဟာစစ်ဘက်ထံမှလေရင်ခံပြောင်းထားသူတွေကိုပါလက်ခံဖို့1948ခုနှစ်မှာသမ္မတဟယ်ရီ S. ထရူမန်ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ခဲ့တဲ့နေ့နဲ့တရက်တည်းဖြစ်နေတာကိုမစ္စစ်ပလိုစီကထောက်ပြပါတယ်။သမ္မတထရမ့်ရဲ့လုပ်ရက်ဟာနိုင်ငံတော်ဝန်ကိုထမ်းဆောင်ခြင်းနဲ့လေရင်ခံပြောင်းထားသူအမေရိကန်နိုင်ငံသားတွေကိုအရှက်ရစေဖို့ရည်ပဲတဲ့ရက်ဆက်ပြီးကြိုးကြောင်းမဲ့တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Mrs. Pelosi ကပြောပါတယ်။သမ္မတထရမ့်ကတော့ဈေးဘဝကကုန်ကျစရိတ်တွေတိတ်ကြီးမားလွန်းတာနဲ့အနောက်အချက်ဖြစ်တာတွေကိုထောက်ပြပြီးလေရင်ကပြောင်းထားသူတွေကိုစစ်ဖက်ထဲမှာဘယ်လိုနေရာမျိုးမှာမှမရှိစေချင်ဘူးလို့ပြောတာပါ။ဒါပေမဲ့လက်ရှိတက်ထဲမှာအမှုထမ်းနေတဲ့လေရင်ကပြောင်းထားသူတွေနဲ့ပတ်သက်ပြီးဘာလုပ်မလဲဆိုတာကိုတော့သမ္မတအင်ပြူတော်ကရှင်းရှင်းလင်းလင်းမပြောသေးပါဘူး။
အမေရိကန်နိုင်ငံတော်ရှစ်နေချုပ် Jeff Sessions ကသမ္မတဒေါ်နယ်ထရမ့်ရဲ့ပြင်းထန်တဲ့ဝေဖန်မှုကိုရင်ဆိုင်နေရပေမဲ့ယာရုကနှုတ်ထွက်ဖို့အစီအစဉ်မရှိဘူးလို့ပြောကြားလိုက်ပြီးသမ္မတရဲ့မကျေနပ်မှုကိုလျော့ပါးစေမဲ့လှုပ်ရက်ကိုကြံစနေတယ်လို့ပြောပါတယ်။သမ္မတထရမ့်ဗုဒ္ဓဟူးနေ့မှာလည်း Mr. Sessions ကိုဆက်လက်ဖိအားပေးနေခဲ့ပါတယ်။မနစ်ကကျင်းပတဲ့ရွေးကောက်ပွဲမှာ Virginia ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်ဝင်အရေးခံခဲ့တဲ့ဇနီးဖြစ်သူအတွက်နိုင်ငံရေးအလူငွေကောက်ခံခဲ့တဲ့ FBI ပြည်ထောင်စုထောက်လှမ်းရေးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲအန်ဒရူးမက်ကေဖ်ကို Mr. Session အနေနဲ့ဘာကြောင့်ယာရုကမဖယ်ရှားခဲ့တယ်လဲဆိုတာကိုပုတ်ထူးနေက Twitter ကနေနှစ်ပိုင်းခွဲရေးသားတဲ့အထက် Mr. Trump ကထည့်သွင်းဖော်ပြခဲ့ပါတယ်။သမ္မတ Trump ဟာ Mr. Session ကိုဆက်လက်ဖိအားပေးနေပြီးသူ့ကိုရှစ်နှစ်ကျော်ယာရုခန့်အပ်ခဲ့တာစိတ်ပျက်မိတယ်လို့လည်းအခုသတင်းပတ်အစောပိုင်းကပြောကြားခဲ့ပါတယ်။အင်ပီရိုပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတကစိတ်ပျက်တယ်ဆိုပေမဲ့နှုတ်ထွက်စေချင်တာတော့မဟုတ်ဘူးလို့ပုတ်ထူးနေကပြောပါတယ်။
သမ္မတဘရက်ကိုဘာမလက်ထက်ကပြတ်ထန်းသွားတဲ့ကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာဥပဒေကိုဖျက်သိမ်းဖို့နဲ့အစားထိုးမဲ့ဥပဒေမူကြမ်းတရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့နှစ်နှစ်အတွင်းယူဆွေးဖို့ Republican Party ကအမတ်တွေကမကထပြုတင်သွင်းတဲ့အစုပြုချက်တရက်ကို Republican အမတ်တွေပဲအများစုဖြစ်တဲ့အထက်လွှတ်တော်ကပယ်ချလိုက်ပါတယ်။ဗိုလ်ထူးနေကမဲခွဲဆုံးဖြတ်တာမှာ Republican အမတ်9ယောက်က Democrat အမတ်တွေအားလုံးနဲ့ပေါင်းပြီးကန့်ကွက်မဲ55မဲထောက်ခံမဲ45မဲနဲ့အစိုးကိုပယ်ချလိုက်တာပါ။အစားထိုးမဲ့ဥပဒေတရားမရှိသေးပဲလက်ရှိကျင့်သုံးနေတဲ့ Obamacare လို့တည်ထားကြတဲ့ဥပဒေကိုပယ်ဖျက်ဖို့လုပ်တာကိုသဘောမတူတဲ့ Republican အမတ်တွေက Democrat တွေနဲ့ပေါင်းပြီးကန့်ကွက်တာကြောင့် Republican တွေရဲ့အစီအစဉ်ပြတ်သွားတာဖြစ်ပါတယ်။ဒါဟာဖြင့်2010ပြည်နှစ်ကပြဋ္ဌာန်းခဲ့တဲ့ Obamacare ဥပဒေကိုဖျက်သိမ်းရေး Republican Party ရဲ့ကြိုးစားမှုဟာကိုယ့်ပါတီတွင်းမှာကိုပဲလုံလောက်တဲ့ထောက်ခံမှုမရခဲ့တာဖြစ်ပါတယ်။ချက်ချင်းအစားထိုးမဲ့ဥပဒေတရားမရှိသေးပဲလက်ရှိဥပဒေကိုဖျက်သိမ်းပြီး Conservative အယူပိုပြင်းတဲ့အမတ်တွေကထောက်ခံကြပါတယ်။ဒ ဒါပေမဲ့လည်းအဲ့ဒီလိုရဟာအစားထိုးမဲ့ဥပဒေတရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့ပြဋ္ဌာန်းနိုင်မှာမလားလို့စိုးရိမ်နေတဲ့မဲဆန္ဒရှင်တွေကိုမကြေမနက်ဖြစ်စေလိမ့်မယ်လို့အလယ်လတ်သဘောထားရှိတဲ့ Republican အမတ်တွေကစိတ်ပူကြတာပါ
။တမန်တော်နဲ့ထွန်းအစိုးရက Venezuela တမန်တော် Nicolas Maduro စီစဉ်နေတဲ့ဖွဲ့စည်းပုံရေးဆွဲရေးညီလာခံသစ်ကျင်းပမဲ့အလားအလာကိုဟန်တားဖို့ရည်ရွယ်ချက်နဲ့ Venezuela နိုင်ငံပိုင်ရေနံကုမ္ပဏီနဲ့ပတ်သက်နေသူ73ဦးအပေါ်တန်ခတ်မှုအသစ်တွေကြေညာလိုက်ပါတယ်။အဲဒီလိုတန်ခတ်ခံရသူတွေထဲမှာ Maduro အစိုးရရဲ့လက်ရှိနဲ့အရင်ထိတ်တန့်အရာရှိတွေအပြင်စစ်ဖက်ရဲဘက်အကြီးအကဲတွေပါဝင်တယ်လို့ American အရာရှိတူကပြောပါတယ်။တင်းငွေတွေပြုလုပ်ဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအပြီးသမရမာသူတို့ခေါ်ယူမဲ့ညီလာခံတက်ရောက်သူအားလုံးဟာလည်းဒီတန်ခတ်ပိတ်ဆို့မှုမှာပါဝင်လိမ့်မယ်လို့ American ဗန်ဒါရေးဝန်ကြီးစတီဗင်မနူချင်းကကြေညာချက်မှာဖော်ပြထားပါတယ်။သမရမာသူတို့ရဲ့ရွေးကောက်ပွဲအစီအစဉ်သစ်ကိုဗနီဇွဲလာအတိုက်ခံနေနေရကြကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အမေရိကန်ရဲ့တန်ခါရေးအစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။သမရမာသူတို့ကဖွဲ့စည်းပုံသစ်ရေးဆွဲရေးလွတ်တော်ဟာနိုင်ငံတွင်းညီမှုပြပြားရေးပြန်လည်တည်ဆောက်နိုင်မှာဖြစ်တယ်လို့ဆိုပေမဲ့အတိုက်ခံတွေကတော့သူဟာအာဏာရှင်စနစ်ကျင့်သုံးဖို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ဆိုပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေဂျာတာဘီမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာ H1N1 ရောဂါဖြစ်ပေါ်နေတာကိုထိန်းချုပ်နိုင်ဖို့တလလောက်အချိန်ယူရမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူက VOE ကိုပြောပါတယ်။ဇူလိုင်လတလထဲမှာတင်ကိုပဲ H1N1 ရောဂါဖြစ်ပေါ်သူအယောက်20ရှိပြီးအဲ့ဒီအထက်ကလူနာ3ဦးသေဆုံးသွားပြီးတဲ့နောက်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုအဲ့လိုပြောတာပါ။သေဆုံးသူတွေကိုစစ်ဆေးတဲ့အခါ H1N1 ရောဂါပိုးရှိနေပေမဲ့လည်းအဲ့ဒီရောဂါကြောင့်သေဆုံးရတာလို့အတိအကျမပြောနိုင်ပဲဘက်တီးရီးယားကြောင့်ဖြစ်တဲ့ညူမိုနီးယားရောဂါကြောင့်သေဆုံးရတာလို့ပြောနိုင်ဖို့အကြောင်းတွေလည်းအချက်အလက်နဲ့ရှိထားပါတယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှူးဒေါက်တာသာထွန်းကျော်ကပြောပါတယ်။တစ်ချိန်တည်းမှာပဲဒီကူးစက်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ချင်းပြည်နယ်အပါအဝင်ဗျံကုန်ပဲခူးအေရီတိုင်းတွေကိုကျန်းမာရေးဦးစီးဌာနကအထူးစောင့်ကြပ်ကြည့်ရှုနေတယ်လို့လည်းဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ဒီတော့တည်းမှာပဲတနင်္သာရီတိုင်းတဝယ်မြို့ကမွန်မြူရေးချံတွေမှာကျက်ကောင်ကြီးထောင်ကနန်းနဲ့ကြည်ပြီးတည်ဆုံတဲ့အတွက်ကျက်မွေးမြူရေးချန်ပိုင်ရှင်6ဦးရဲ့ကျက်ချန်တွေကထွက်တဲ့ကျက်သားနဲ့ကျက်ဥတွေကိုမရောဖို့ဇူလင်လ25ရက်နေ့ကစပြီးမြို့နယ်စီမံသားရအဖွဲ့ကပြင်ပထားပါတယ်။အဲဒီကျက်ချန်တွေကကျက်ရောဂါပိုးကိုတက်ခွဲဆန်းတက်တဲ့အခါ H5N1 ကျက်ငှက်တူကွေးရောဂါပိုးကိုတွေ့ရတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝန်ဒေါက်တာထွန်းလွင်က VOA ကိုတီးပြပြောဆိုပါတယ်။ဒီအခြေအနေကြောင့်တဝယ်မြို့နယ်တွင်မှကျက်ဘဲမွေးမြူရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားတယ်လို့မြို့နယ်တွေကအခြေခံပညာအလဲတန်းနဲ့အထက်တန်းကျောင်းတွေအားလုံးဇူလိုင်လ31ရက်နေ့အထိခေတ္တပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်
။မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ထိပ်ဖူးတပ်ပြစ်လွန်နိုင်မဲ့တိုက်ချင်းပစ်ဘက်ထိန်ဒုံးကျီကိုနောက်နှစ်အစောပိုင်းမှာထုတ်လွှင့်နိုင်တော့မယ်လို့အမေရိကန်စစ်ဖက်ထောက်လိုင်းရေးအရာရှိတွေက CBS ရုပ်သံသတင်းဌာနကိုပြောကြားလိုက်ပါတယ်။အမေရိကန်ထောက်လိုင်းရေးအေဂျင်စီ DIA ကအစိုးရစီတင်သွင်းထားတဲ့ကန့်သက်အစီရင်ခံစာတစ်စောင်ကိုကိုးကားပြီး The Washington Post သတင်းစာမှာဒီသတင်းကိုဥစွာဖော်ပြခဲ့တာဖြစ်ပါတယ်။အခုခမန်းကျက်တိုင်းဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုနေနဲ့အမေရိကန်ပြည်ထောင်စုအရောက်ပြစ်လွတ်နိုင်မဲ့ဒုံးကျည်ကိုရရှိဖို့ကြိုတင်ခမန်းထားတဲ့အချိန်နဲ့နှစ်ဆပူဆောနေပါတယ်။အမေရိကန်မျိုးသားထောက်လိုင်းအရာရှိတဦးကမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုအောင်မြင်မှုဟာကင်ဂျုံအုရဲ့ချင်းချောက်မှုကိုခမန်းတိုင်းတားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ပြခဲ့တဲ့ဇူလိုင်လ4ရက်နေ့ကပြုလုပ်ခဲ့တယ်ဆိုတော့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုအပေါ်တောင်ကိုရီးယားကတန်တရားရှိပေမဲ့ဒီဒုံးကျည်ဟာမျိုးဟာအလာစကာပြည်နယ်နဲ့အမေရိကန်ပြည်ထောင်စုကုန်းတွင်းပိုင်းနယ်မြေတဲကိုပိုပြီးနေတဲ့ရှန်ရှန်ရောက်ရှိနိုင်တယ်လို့ယူဆရပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆေးဥချိုရီထုတ်ပြန်ထားတာကိုဒီဇင်ဘာလအထိတည်တံ့တိုးလိုက်တာကြောင့် IS အစွန်းရောက်ဖို့ရဲ့လွှမ်းမိုးရှိတဲ့မွတ်စလင်သဘုံတွေနဲ့ဖြစ်နေတဲ့ပြည်ပခအလဲမြန်ဖြစ်ရှိနိုင်ရေးဖိလစ်ပိုင်ဆူရမှာနီလန်းမရှိဘူးဆိုတာပြနေတဲ့အပြင်အခြေအနေကဘယ်လောက်ပြင်းထန်နေလဲဆိုတာကိုလည်းပြနေပါတယ်။ဖိလစ်ပိုင်တောင်ပိုင်းကမင်ဒနာဝကျွန်းမှာဆေးဥချိုရီထုတ်ပြန်ထားတာကိုဒီနေ့ကုန်ဒီဆက်ပြီးတံတိုးရေးဖိလစ်ပိုင်ကွန်ဂရက်လွှတ်တော်မှာထောက်ခံမဲ261မဲကန့်ကွက်မဲ17မဲနဲ့စနေနေ့ကအတည်ပြုခဲ့တာပါ။အဲဒီဒေသမှာမော်တီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတပုံတွေကခြုံခိုတိုက်ခိုက်တာအကြက်သားတွေကိုတပ်ပစ်တာစတဲ့နည်းလမ်းတွေကိုလည်းအသုံးပြုနေတာပါ။
အိန္ဒိယနိုင်ငံမှာရေကြီးမှုအရှိန်ရော့ကျသွားတဲ့ဗုဒ္ဓဟူးနေ့မှာတည်ဆုံသူဦးရေ119ဦးထိရှိလာတယ်လို့အရာရှိတွေကပြောပါတယ်။ဂူဂျရာတ်ပြည်နယ်အတွင်းတည်ဆုံသူ25ဦးအနက်မိသားစုတစ်ခုတည်းကလူပေါင်း18ဦးလည်းပါဝင်ပါတယ်။ရာဇစ္စတန်ပြည်နယ်မှာတော့တည်ဆုံသူ19ဦးရှိပြီးလမ်းတွေဟာတူးမြောင်းလို့ဖြစ်နေသေးပါ။ဒေသခံတွေဟာအဆောက်အဦခေါင်းမိုးတွေပေါ်ရှိနေပြီးကယ်ဆယ်မဲ့သူတွေကိုစောင့်ဆိုင်းနေကြပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေဟာလေတွေရဟယင်တွေကိုအသုံးပြုပြီးရေဘေးဒုက္ခသည်36,000ကိုကဲဇေကကြပြီးဖြစ်ပါတယ်ဝန်ကြီးချုပ်နရန္ဒာမိုဒီဟာရေကြီးမှုအခြေအနေဆိုးတဲ့အရူနာချာပရာဒေ့ရှ်အာတန်ရာဂျက်စတန်နဲ့ဂူဂျာရတ်ပြည်နယ်တွေကိုလေယာဉ်ပေါ်ကနေတွားရောက်ကြည့်ရှုခဲ့ပါတယ
်ကိုတော်တော်သိန်းနဲ့ကိုဇော်ဝင်းလိုင်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်ထုတ်လင်းပါပါမြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ H1N1 ရာသီတုတ်ကွေးကြောင့်တိတ်ဆုံးသူ3ဦးရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ရာသီအလိုက်ဖြစ်ပေါ်လေးရှိတဲ့ဒီတုတ်ကွေးတွေဟာအပေါ်ယံအားဖြင့်ယောဂလက္ခဏာချင်းတူညီကြပြီးအချိန်မီကုသမှုမပြုတ်နိုင်ရင်အသက်အန္တရာယ်ပါဆိုရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီတုတ်ကွေးယောဂမကူးဆက်အောင်ဘလို့ကာကွယ်သင့်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင
် H1N1 တုတ်ကွေးအပါအဝင်တုတ်ကွေးယောဂပိုးတိုင်းဟာအသက်ရှူလမ်းကြောင်းကတဆင့်ကူးဆက်တာဖြစ်တဲ့အတွက်ကူးဆက်မှုနှုန်းကလည်းမြန်ဆန်ပါတယ်ဇူလိုင်လတတိယပတ်လောက်ကစလို့မြန်မာနိုင်ငံမှာတကြော့ပြန်ဖြစ်ပေါ်လာတဲ့ဒီ H1N1 တုတ်ကွေးယောဂပိုးကြောင့်သေဆုံးသူ3ဦးရှိနေပြီးယောဂပိုးကူးဆက်နေတဲ့လူနာဦးရေဟာလည်း20အထိရှိပြီလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်ဒေါက်တာတင့်ဆွေဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့မြန်မာဆရာဝန်တူပါသူကယောဂပိုးကူးဆက်နိုင်တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ယောဂရှိနေတဲ့လူကချောင်းဆိုးနှာခြေတာနဲ့အတုပဝဉ္ဇဉ်6ပေပလဲကလူတွေအသက်ရှူမီရင်ကူးဆက်နိုင်တာဒီသို့မဟုတ်လုံကအဲ့ဒါအကုန်တူပါပဲအဲ့ကောဖြစ်ပြီးရင်လည်းပဲဖြစ်တဲ့ယောဂလက္ခဏာတွေအားလုံးကလည်းတမန်ဟိုရာသီဥတုအလိုက်ဖြစ်တဲ့တုတ်ကွေးတွေနဲ့လည်းအကုန်တူတယ်ခင်ဗျကိုယ်နဲ့နဲ့ပူမယ်ကြိုက်ခဲမယ်ဆောင်ဆုံးမယ်လေကြောင်းနာမယ်နှာချိမယ်နောက်မိမသာဖြစ်မယ်ဒါတွေကအကုန်တူပါတယ်နောက်တစ်ခါတူတာအာယုတ်လို့ဖြစ်နေမယ်ပေါ့ဒီဟာတွေအကုန်လုံးကလည်းရာသီဥတုတုတ်ကွေးနဲ့အကုန်တူပါတယ်ခုလည်းတူပါတယ်ခင်ဗ
ျယောဂပိုးကူးဆက်တာချင်းတူပေမဲ့လည်းတဦးနဲ့တဦးကူးဆက်မှုခံရတဲ့အတိတ်နဲ့ကွာခြားနိုင်တယ်လို့ဆိုပါတယ
်တချို့ကြတော့ဆိုးနိုင်တယ်တချို့ကြတော့တမန်နဲ့ပျောက်သွားနိုင်တယ်သူတစ်ပြည့်အသက်9နှစ်အောက်ကလေးတွေနဲ့တစ်သက်65နှစ်ထက်လူကြီးတွေမှာဆိုးနိုင်တယ်ခုကအားနေနေရင်ပိုဆိုးတယ်နောက်ဆက်တွဲကညူမိုနီးယားလို့ခေါ်တဲ့အဆုတ်ရောင်တာကိုဖြစ်နိုင်တယ်တချို့ဆိုးလို့ရှိရင်တော့ခံမကောင်းရင်တော့အုံနောက်အထိရောက်ပြီးတော့အသက်ဆုံးမတဲ့တည်းရဲ့ဖြစ်တတ်ပါတယ်ခင်ဗျာ
အခုဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးယောဂပိုးနဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာအမျိုးမျိုးရေးသားပြောဆိုနေကြတဲ့အထဲမှားယွင်းမှုတွေပါနေတာကြောင့်အဲ့ဒီလိုရေးသားပြောဆိုမှုတွေကိုသတိထားကြဖို့လဲဒေါက်တာတင့်ဆွေကတိုက်တွန်းပါတယ်ဒီတုတ်ကွေးယောဂပိုးမကူးဆက်နိုင်အောင်အစဉ်စဉ်အကြိုတင်ကာကွယ်တဲ့နည်းတွေကိုလည်းဒေါက်တာတင့်ဆွေကအခုလိုရှင်းပြပါတယ
်။ကျန်းမာရေးပထမအဆုံးပြောရလို့ရှိရင်ကိုယ့်စီကိုဒီလိုကာယယောဂလိုဖြစ်နေတဲ့အချိန်မျိုးမှာကိုယ့်စီကိုအသက်ရှူလမ်းကြောင်းကဝင်မလာအောင်နှာခေါင်းစီးတက်ခြင်းဖြစ်ပါတယ်။နှာခေါင်းစီးမှလည်းအခုပြောနေတဲ့ဈေးကြီးတဲ့နှာခေါင်းစီးနဲ့တာမန်နှာခေါင်းစီးနှစ်မျိုးရှိတယ်။ကျွန်တော်တို့လေ့လာမှုဒီလောက်တဲ့အခါမှာအဲ့နှာခေါင်းစီးနှစ်မျိုးလုံးကနေကာကွယ်မှုပေးနိုင်စွမ်းရာခိုင်နှုန်းဟာသိမကွာခြားပါဘူး။ဒါကြောင့်လူတိုင်းဟာတာမန်ဆေးုံသုံးဆံဝင်နေဆံမတွေသုံးတဲ့နှာခေါင်းစည်းနဲ့လည်းကျွန်တော်တို့ရနိုင်တယ်လို့ပထမတစ်ချက်ပြောလိုပါတယ်။နှစ်ချက်ကတော့လက်ကိုမကြမကြဆေးဖို့လိုတယ်ခင်ဗျ။ချောင်းဆိုးတာနဲ့နှာချီတာတွေထွက်တဲ့အမှုန်မွှားဟာကျွန်တော်တို့အိမ်မျက်နှာပြင်နေရုံမျက်နှာပြင်အားလုံးမှာကျနေနိုင်တယ်။အဲ့ဒါကိုကျွန်တော်တို့လက်တွေနဲ့ထိကြရတယ်။ဒါကြောင့်လက်ကိုမကြမကြဆေးခြင်းဟာဒုတိယအရေးကြီးပါတယ်။နောက်တတိယကတော့လူအုပ်သေးကိုလူနာကိုယ်တိုင်လည်းမသွားဘူးနေမကောင်းသေးမဖြစ်သေးတဲ့လူတွေလည်းချောင်ရှားလို့ရှိရင်ဒါကာကွယ်မှုရနိုင်ပါလားနောက်နံပါတ်၄ကတော့ကာကွယ်ဆေးကာကွယ်ဆေးမှလည်းအခုမျိုးမျိုးပြောနေကြတယ်အမှန်ကဒီ virus တွေဟာ virus ပိုးတွေဟာနှစ်စဉ်နှစ်စဉ်တကွေးကာကွယ်ဆေးဆိုတော့တစ်နှစ်တစ်ခါကိုထိုးရတယ်အဲ့ဒါ2009ခုနှစ် H1N1 ပေါ်တုန်းကဖြစ်တုန်းကကာကွယ်ဆေးတစ်မျိုးတည်းသာအခုပေါ်သေးတယ်နောက်ကာကွယ်ဆေးတခုကနေပြီးတော့နှမျိုးသုံးမျိုးကာကွယ်နိုင်တယ်ဆိုတော့ကာကွယ်ဆေးတွေကလည်းကျွန်တော်အမြင်ပြောရရင်အတိအကျမမှန်ဘူးလို့ကျွန်တော်ယူဆပါတယ် သူဟာ H1N1 monovalent လို့ခေါ်တဲ့ကာကွယ်ဆေးဟာတရုတ် FDA American FDA ရော WHO ရောသိမှတ်ပြုထားပါတယ်။တနည်းအားဖြင့် virus တစ်မျိုးတည်းကိုသာကာကွယ်သောကာကွယ်ဆေးဖြစ်ပါတယ်။အဲ့ဒီမှာလည်းနှမျိုးရှိပြီးတဲ့ထိုးဆေးနဲ့ကျွန်တော်နှာခေါင်းနဲ့ထည့်တဲ့ဆေးပါ။အဲ့လေးချက်လုံးကူးဆိုင်မှာကာကွယ်ဆေးကလည်းကျမရေးဝန်ကြီးဌာနကတရုတ်ဝင်ထုတ်ပြန်ချက်ထိုးပါထိုးတဲ့နယ်ဒီဟာဆိုတဲ့အချက်ကလွှဲရင်ကျန်တာတွေကိုတော့နားမယောင်သင့်ဘူးလို့ကျွန်တော်တော့အကြံပေးချင်ပါတယ်
တနင်္လာနေ့တိုင်းတဝဲမျိုးကကြက်ချန်နေမှာ H5N1 လို့ခေါ်တဲ့ကြက်တုပ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိပြီးကြက်တွေထောင်ကနားလောက်အထိသေဆုံးမှုတွေရှိနေတာကြောင့်ဇူလိုင်လ25ရက်နေ့ကစပြီးကြက်အသေးအများအပြားဖြစ်နေတဲ့ကြက်မွေးမြူရေးချန်ပန်ရှင်6ဦးတို့ရဲ့ကြက်ချန်တွေကကြက်သားနဲ့ကြက်ဥတွေရောင်းချခြင်းမပြုဖို့မြို့နယ်စီပင်တာယာကပိတ်ပင်ထားတယ်လို့ဆိုပါတယ်တစ်ဆက်ထဲမှာပဲရာသီအလိုက်တုတ်ကွေးယောဂပိုးတစ်မျိုးဖြစ်တဲ့ H2N2 လို့ခေါ်တဲ့တိတ်မပြင်းထန်တဲ့ယောဂပိုးအမျိုးအစားတစ်ခုဟာလည်းမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေကြောင်းကျန်းမာရေးဌာနအရာရှိတွေကပြောပါတယ်အခုလိုရာသီအလိုက်ဖြစ်ပေါ်နေတဲ့ကူးစက်ယောဂကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရဝတီတိုင်းဒေသကြီးတွေကိုအထူးစောင့်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝင်လိုက်ပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါရခိုင်အမျိုးသားပါတီ ANP ကနေပြီးတော့ပါတီဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုစလေဒေါက်ထုမီဟာဇူလိုင်လ24ရက်နေ့ကပါတီကနေနှုတ်ထွက်ခဲ့ပါတယ်အခုဆိုရင်မိခင်ပါတီဖြစ်တဲ့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှယက်တီပြီးတော့ဆက်လက်လှုပ်ရှားသွားမှာဖြစ်ပါတယ်သူဘာကြောင့် ANP ပါတီကနေပြီးတော့နှုတ်ထွက်ရတယ်လဲဆိုတာကို VOA ကစတင်မေးမြန်းရမှာသူကအခုလိုပြောပါတယ်ရှင်
ပါတီရနှုတ်ထွက်ရတဲ့အကြောင်းရင်းကတော့လေအဲကျမ2006ခရီးကနေပြီးတော့ဟိုလက်တွဲလှုပ်လာခဲ့မိခင်ပါတီ ALD ပြန်ပြီးတော့အမှတ်ပုံတင်တယ်ပြန်ပြီးတော့နိုင်ငံရေးပါတီဖြစ်ဆက်လက်ရည်တည်ဖို့ကြိုးပမ်းတဲ့အတွက်ကြောင့်မလို့ကျမမိခင်ပါတီပြန်လည်ပေါ်ပေါက်လာတဲ့အတွက်ကြောင့်မလို့ ANP ကနှုတ်ထွက်ရခြင်းဖြစ်ပါတယ်ရှင်နောက်တစ်ခုကကျမရဲ့ဒီလူမှုကွန်ရက်မှာတင်လိုက်တဲ့ဒီနှုတ်ထွက်စာပေါ်နော်အဲ့မှာလည်းရှိကြတယ်သဘောထားချက်မတိုက်ဆိုင်တာမူဝါဒတွေပေါ့မှာအမြင်မတူတာပေါ့နော်ဒါကဘာကိုပြောလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတော့ပေါ့နော်ဒီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ခိုင်တိုင်းရင်းသားတူတက်ရေးပါတီ RNDP တို့ပေါင်းစင်ကနိုင်ငံရေးအရာဂျန်တမန်အဖွဲ့မှပေါ့မှာရမပါလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတဲ့အတွက်ကြောင့်မလို့ဒီဖက် ALD ကနေပြီးတော့ယူဟန်နေနဲ့မိတ်ဖက်ရှိတယ် RNDP ကနေပြီးတော့MPS နဲ့မိတ်ဖက်ရှိတယ်ဒီမိတ်ဖက်နောက်ဖွဲ့ကိုဆက်ပြီးတော့တွားကြမယ်ပေါ့နှစ်ဖွဲ့နဲ့ဆက်ပြီးတော့တွားကြမယ်ဒါပေမဲ့ ANB ဖြစ်လာတဲ့အခါကျတော့ထုတ်ပြန်ချက်တွေထုတ်တဲ့ခါမှာတော့ဒီ UN နေနဲ့သူတို့အဆက်ပြတ်ဖြတ်လိုက်တယ်ပေါ့ဟောဒါကလည်းအထူးအကြောင်းရင်းဖြစ်ပါတယ်ရှင
်အခုလို့ဒီရခိုင်နိုင်ငံရေးပါတီကြီးနှစ်ခုမှဆွဆွားပြောထားတဲ့ဒီမဟာမိတ်ကိစ္စတွေမှာလည်းဒေါက်တာအေးမောင်ဦးဆောင်နဲ့အရင်ဒီ RNDP ပါတီကနေပြီးတော့သူက USDP နဲ့မဟာမိတ်ပုံစံမျိုးပို့ပြီးရှိနေပြီးတော့ဒီ ALD ပေါ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီ NLD ပါတီနဲ့ဒီမဟာမိတ်ပုံစံချိကဲ့မှုမျိုးပေါ့လေအဲ့ဒါမျိုးတွေရှိနေတယ်ဆိုပြီးတော့ဝေဖန်ရေးသားတာမျိုးလည်းရှိတယ်ရှိတော့အဲ့ဒါတွေကဘယ်လောက်ထိမှန်မှန်ပေါ့နော်ပြောလို့ရလဲရှင
်မဟာမိတ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျမတို့ကျမ2006ခုနှစ်ကရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှာလူငယ်အနေနဲ့ပါဝင်ခဲ့တဲ့အဲ့ကလတစ်ယောက်မှာတော့NLD မှမဟုတ်ပါဘူးပေါ့နော်ကျမတို့ NLD အဲ့ဒီတော့ NLD ကောင်းဆောင်နေတဲ့ကျမတို့လည်းလူငယ်တွေနဲ့တွေ့ဆုံဖို့ဒီအခုလက်ရှိပြည်တော်စုတို့တူတူတရားဟောဥပဒေတောင်းဆိုလို့ရှိရင်စီစဉ်ပေးတယ်အဲနေပြီးတော့ဒီပုံလွန်သွားတဲ့ဘဘဦးဝင်းထင်တို့နဲ့ဆိုလို့ရှိရင်လည်းအဲကျမလူငယ်တွေကိုနေပြီးတော့ဒီနိုင်ငံရေးအသိစိတ်တဲ့နိုင်ငံရေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အရာတွေမှာနေပြီးကျမတို့တွေ့ဆုံပြီးတော့ဆွေးနွေးဖြစ်ခဲ့ပါတယ်ဆိုလိုတာကဒီ1990မှာပေါ်ပါလာခဲ့တဲ့ဘယ်နိုင်ငံရေးပါတီအများစုကတော့နေပြီးတော့ဒီမိုကရက်တစ်အုပ်စုရဲ့လို့ကျွန်မယုံကြည်ပါတယ်။ခုနကမေးလိုက်တဲ့ NLD နဲ့က ARD ပို့ပြီးတော့ချင်းမယ် alliance ချင်းမယ်ဒီ RNDP နဲ့က USDP alliance ချင်းနေဆိုတော့ချင်းမှာတော့ကျွန်မဘာမှတော့မှတ်ချက်မပေးလို့ဒါပေမဲ့ကျွန်မဖြတ်တန်းလာတဲ့ဒီ ARD တခြားမှာတော့ဒီမိုကရက်တစ်ဆန်နေတာညွန်ဒီနဲ့ပြည်ဆောင်တဲ့ alliance နဲ့အလုပ်လုပ်ခဲ့တာကိုတော့ဒီမှာလက်တွေ့သိရှိခဲ့ပါတယ်ရှင
့်။အဲ့ဒီလိုဒီရခိုင်ပါတီကြီးနှစ်ခုဒီအကွဲပြဲကရခိုင်ပြည်နယ်အတွက်ကဘယ်လောက်ထိရိုက်ခတ်မလဲနောက်ပြီးတော့ရခိုင်ပြည်သူတွေရဲ့မျှော်လင့်ချက်ကိုရောထိခိုက်စေမလားရှင
့်အဲကျမတို့ကနော်ဒီဒီမိုကရေစီပိုင်ဝိုင်းဒီမိုကရေစီတွေးခေါ်ဒီမိုကရေစီအယူဆရတဲ့ဒီနောင်လာမဲ့ ရခိုင်လူမျိုးရဲ့အနာဂတ်ကိုပဲဖြစ်ဖြစ်မြန်မာနိုင်ငံရဲ့အနာဂတ်ကိုပဲဖြစ်ဖြစ်ပုံဖော်ကြတဲ့အခါမှာဒီနိုင်ငံရဲ့ဟိုအရှက်အမြင့်မတူတာတွေရှိကြမှာပေါ့အော်ဒါမဲ့အရေးကြီးတာဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကြည့်သူတွေက2015ကကြာလို့ရှိရင်တော့ဒီအဲမဲခွေးမှာဝင်ဆိုရင်ကြတယ်နှစ်ပါတီပူပေါင်းစေခြင်းကြတယ်ဆိုတော့ဒါပြည်သူတွေရဲ့ဆန္ဒအရပူပေါင်းခဲ့ကြတယ်ပူပေါင်းခဲ့ကြပေမဲ့ဟိုအဖြစ်မဲ့ဒီမှာစစောပြောခဲ့တဲ့အတိုင်းပေါ့နော်နှစ်ပါတီပူပေါင်းလို့ရှိရင်တော့ရခိုင်ပြည်သူလူထုရဲ့အနာဂတ်ကိုပို့ပြီးတော့လှုပ်ဆောင်နိုင်မယ်အမျိုးသားကျိုးစီးပွားပေါ်မှာအခြေခံတဲ့ပါတီကြီးတရဖြစ်ပေါ်လာမယ်ဆိုပြီးတော့ယုံကြည်တဲ့ကြောင့်မလို့ဟိုပေါင်းခဲ့ကြတယ်နှစ်ဦးနှစ်ဖက်ပေါင်းခဲ့ကြတဲ့ဖက်မှာတော့နေပြီးတော့အကုန်လုံးကအဆင်ပြေမယ်လို့ထင်ခဲ့ကြတယ်ဒါပေမဲ့တကယ်တမ်းကြားလို့ရှိရင်ပူပေါင်းတယ်ဆိုတဲ့အထက်မှာရှုသားမှုကတိတ်အခါကြားခဲ့ရပေါ့နော်ပါတီကောင်းဆောင်များရဲ့ရှုသားမှုနောက်တစ်ခုကဒီနေရာတွေအတွက်စကားပြောကြတဲ့အခါမှာဒီရိုးတော့မှုကတိတ်အခါကြရတယ်ဒါပေမဲ့ဒါပြည်သူကနေပြီးတော့နောက်မှာပေါ့နော်ဆုံးဖြတ်ပေးမှာပါဒါပေမဲ့အခုလိုမျိုးသဘောထားတွေမတိုက်ဆိုင်ဖြစ်လာတဲ့အခါမှာကြာလို့ရှင်တော့ကျမရဲ့ဒီအခုပေါ့နော်ဒီ ALD ပြန်လေပေါ်ပေါက်လာခြင်းပြန်ပြီးတော့ပေါ့နော်ပွဲသွားတာနဲ့ပတ်သက်ပြီးတော့ကျမရဲ့အမြင်ရှိပါတယ်ရှင်ဒီရှင်ကဘာလဲဆိုလို့ရှင်မြန်မာနိုင်ငံကဖက်ဒရယ်ဒီမိုကရေစီပေါ့နော်ကျမတို့တိုင်းရင်းသားများလိုလားကြတဲ့ Federal Democracy ကိုဥတည်နေတယ်။အဲ့လိုမျိုးဥတည်လို့ရှောင်လန်းကြတဲ့အခါမှာအနာဂတ်အတွက်ဆိုလို့ရှိရင်တော့နိုင်ငံရေးအရာပေါ်ပြီးတော့ကောင်းမွန်လာပါလိမ့်မယ်ရှင်။ဒီပါတီကမှဒီရခိုင်ပြည်နယ်အရေးအရာကိုဖြစ်ရှင်းနိုင်တယ်၊ဒီပါတီကတော့ပုံပြီးတော့ဖြစ်ရှင်းနိုင်တယ်လို့တော့ရှိမှမဟုတ်ပါဘူး။ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ကျွန်တော်တိုင်းရင်းသားများဟိုအကြောက်တရားကင်းပြီးတော့နေထိုင်နိုင်တဲ့နေရာဖြစ်အောင်ကျွန်တော်တို့ဖန်တီးရမှာဖြစ်ပါတယ်။ဆိုတော့ကျွန်မယုံကြည်တာတော့ဟိုကပါလဲဆိုလို့ရှိရင်တော့ဟိုနိုင်ငံရေးပါတီရှင်းမှမဟုတ်ပါဘူး။မြန်မာနိုင်ငံမှာနေထိုင်ကြတဲ့ညီညာရေးကိုလိုလာတဲ့ပြည်သူမျိုးပေါ့နော်ဒီပြည်တွင်းညီညာရေးကြောင့်ဖြစ်စေအခိုင်ပြင်းနေမှာဖြစ်တည်နေတဲ့ဒီညီညာရေးကြောင့်ဖြစ်စေမြန်မာတိုင်းနိုင်ငံလုံးကပါတီတိုင်းနဲ့မြန်မာတိုင်းသားအကုန်လုံးနဲ့တော့ရခိုင်ပြည်နယ်ရေးကတက်ဆိုင်ပါလေရှင်ဟုတ
်ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်အခုဆက်လက်ပြီးတော့ TNL နဲ့တက်မတော်တို့တိုက်ပွဲဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုနားဆင်ရမှာပါရှမ်းပြည်နယ်မြောက်ပိုင်းနန့်ခမ်းမြို့နယ်အတွင်းမှာနေမြင့်ရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာတက်မတော်နဲ့ဒေသအတွင်းလှုပ်ရှားနေတဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေပါထိခိုက်မှုတွေရှိနေတယ်လို့ TNL ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမတည်ငြိမ်မှုတွေမတည်ငြိမ်သေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာတပ်မတော်နဲ့ TNL တအံပလောင်တပ်ဖွဲ့တို့ကြမ်းနန်ခမ်းမြို့နယ်တာပုံကြီးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ပြောခွင့်ရပုံမှုသားကျော်ကပြောပါတယ
်။နန်ခမ်းမြို့နယ်တာပုံကြီးရွာနီးမှာဖြစ်တဲ့တပ်ပွဲကညနေ6:00နာရီလောက်နေ့စာမှာခုနိုင်ပေါ့မှာပြီးတော့တပ်ပွဲပြီးပြီမှလည်းဒီမြန်မာတပ်မတော်ကတပ်ပုံကြီးရွာဘက်မှာလည်းနေကြီးတယ်အမြဲတည်းခရယ်ဒီအဘိမရှိတဲ့ဒီဘုံကြောင်လာကယောဂီရာရွတ်တာနဲ့အမြဲမှဖြစ်ကြတယ်မှလူကြီးတရားရတာရှိတယ
်ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ DNL ဘက်ကပြောဆိုနေပေမဲ့အခုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကလည်းကုတ်ခိုင်မြို့နယ်လုံကန်းကျေးရွာနဲ့ကြရန်ကျေးရွာကြားမှာ DNL နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီဘောမျိုးနဲ့ခွန်လန်ကျေးရွာနီးနားမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲတပ်မတော်ဘက်ကရဟယဉ်နေစည်းနဲ့ဘုံကျဲခဲ့တယ်လို့ DNL ဘက်ကထုတ်ပြန်ထားပါတယ်။တပ်မတော်ဘက်ကနေမြရှင်းလင်းရေးလုပ်ရင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပွားနေတာပါ။နန်ခမ်းဘက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတိန်တီမြို့မှာတော့အခြေအနေတွေဟာပြန်လည်တည်ငြိမ်လာနေပြီ။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တုန်းကတိန်တီမြို့တွင်းကိုဆွဲပြေးသိမ်းချောင်လာတဲ့ခန်းသင်းကျေးရွာအုပ်စုကရွာသား900ကျော်ကတော့သူတို့ဒေသမှာတိုက်ပွဲတွေဆက်မဖြစ်ပွားသေးတဲ့အတွက်နေရပ်ကိုပြန်နေကြတယ်လို့တိန်တီမြို့လူမှုကူညီရေးဖွဲ့တာဝန်ခံစိုင်းတန်းလှိုင်ကပြောပါတယ
်။အကုန်လုံးအေးချမ်းသွားပါပြီ။ကျွန်တော်ရွာသားတွေနဲ့အကုန်ပြန်ပို့ပြီးပြီခင်ဗျာ။ဘာမှမရှိတော့ပါဘူးအခုက။အစိုးရစီကြောင်းတဲ့အားလုံးလုံခြုံရေးအတွက်တွားပြီးတော့ဆောင်ရွက်ပေးပြီးပဲ။ဘာမှမဖြစ်ဘူး။ငြင်းငြင်းချမ်းချမ်းပါပဲခင်ဗျာ
။ခန်းသင်းကျေးရွာအုပ်စုကနောင်ကား၊ဟူနာ၊ကောင်းလန်စတဲ့ရွာတွေကရွာသားတွေဟာဒေသတွင်းတိုင်းဒေသလက်နက်ကင်ဖွဲ့တွေရဲ့ချင်းချောင်းငွေတောင်းကမှုကိုခံခဲ့ရသလိုစိုးရင်ကြောက်လာစိတ်နဲ့သူတို့ရွာကနေတိမ်းချောင်းလာခဲ့ကြတာပါ။တီဖြစ်စင်တွေမှာဒေသတွင်းလှုပ်ရှားနေတဲ့တီအန်လေးလေးလက်ချက်လို့စွတ်စွဲမှုတွေလည်းရှိနေပါတယ်။ဒီအန်လေးဘက်ကတော့သူတို့ရဲ့ဖွဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ဘုံမှုတိုက်ကျော်ကပြောပါတယ်
။ဒီလိုရတဲ့တင်ရွာသားတွေကဇလုံးချောင်းမှာမထကြီးလာတဲ့ရတဲ့မိမတန်းလို့ဒီညနေလာမယ်လို့တော့သူတို့မှာတပြောလို့လည်းသူကထကြီးလာလို့ဖြစ်တဲ့
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံကုတ်ခိုင်နန့်ဆန်နန့်ခမ်းနမ်မတူတီဘောစတဲ့မြို့နယ်တွေမှာတအံပလောင်ဖွဲ့နဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့လို့လှုပ်ရှားနေတယ်လို့မြန်မာတပ်မတော်နဲ့လည်းတိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေပါတယ်။
နိုင်ငံတော်သမီးငါပုတ်ကူတောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်ခဲ့တဲ့23ရက်စုပင်လုံးဒုတိယကြိမ်ညီလာခံကနေတကနေ့အထိတမ်းပလောင်ဖွဲ့နဲ့မြန်မာတမ်းတော်တို့ကြားတိုက်ပွဲအကျဉ်း50ကျော်ဖြစ်ပွားခဲ့တယ်လို့ဒီအန်အယ်လီဘက်ကပြောပါရယ်တမ်းပလောင်ဖွဲ့ဟာအန်စီလက်မှတ်ရေးထိုးဖို့တမ်းတော်ဘက်ကလက်မခံတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းဖွဲ့
ညောက်ကိုရီးယားကဇူလိုင်လ၄ရက်နေ့မှာတိုက်ချင်းပြစ်ပဲထင်းဒုံးကြီးICBM တစင်းကိုပြစ်လွတ်ဆန်းသက်ပြီးတဲ့နောက်ညောက်ကိုရီးယားပေါ်ဒဏ်ခတ်အရေးယူမှုအစ်စ်တွေချမှတ်ဖို့အမေရိကန်ကကြိုးစားနေပြီးဒီအတွက်တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းတာတွေလည်းရှိနေပါတယ်။ညောက်ကိုရီးယားကဒုံးကြီးဆန်းသက်တဲ့လုပ်ရက်တွေဟာသူတို့အတွက်လုံခြုံရေးအကာအကွယ်ရဖို့လှုပ်တာမျိုးဖြစ်နိုင်တ
်တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းနေတာမှာတိုးတက်မှုတွေရနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကကုလသမဂ္ဂမှာအင်္ဂါနေ့လှုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းသတင်းထုတ်တွေကိုပြောသွားတာပါ
Well, I think we're making progress. So we are actually talking about different sanctions. It's not quiet. We are negotiating every single day. And so
တို့တမှုတွေရနေတယ်လို့ကျွန်မထင်ပါတယ်။ကျွန်မတို့ငြိမ်းနေတာမဟုတ်ပဲဒဏ်ခတ်အေးအေးယူမှုအမျိုးမျိုးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေပါတယ်။နေတိုင်းလို့ကျွန်မတို့စိတ်ဆက်ညှိနှိုင်းနေတာပါ။အခြေအနေကဘယ်လိုဆိုတာကျွန်မတို့စက်ကြည့်သွားပါမယ်။လက်ရှိမှာတော့ဒီကိစ္စဟာအထူးအရေးကြီးတယ်လို့ကျွန်မတို့မြင်ပြီးတရုတ်နဲ့တခြားနိုင်ငံတွေအားလုံးကလည်းဒါကိုအရေးကြီးတယ်လို့မြင်စေချင်ပါတယ်။ဒီအတိုင်းပဲကျွန်မတို့ရှေ့ဆက်လှုပ်ဆောင်သွားမှာပါ
။မြောက်ကိုရီးယားကစမ်းသပ်ပစ်လွတ်တဲ့ဒုံးကျည်ဟာတကယ်ပဲ ICBM ဟုတ်မဟုတ်ရုရှားကမေးခွန်းထုတ်ထားတာပါ။ဒီတော့တင်းမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုထိန်းချုပ်နိုင်မှုရည်ရွယ်တဲ့အမေရိကန်ရဲ့တန်ခတ်အရေးယူမှုအသစ်မကြာခင်မှာထွက်လာဖို့မျှော်လင့်နိုင်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တန်ကအထက်လူတော်ကော်မတီတစ်ခုကိုအင်္ဂါနေ့ကပြောခဲ့ပါတယ်။အဲ့ဒီတန်ခတ်အရေးယူမှုတွေမှာတရုတ်ဘဏ္ဍာငွေကြေးအဖွဲ့အစည်းတချို့ကိုပိတ်မှတ်ထားအရေးယူတာလဲပါနိုင်ခြေရှိတယ်ဆိုတာဆူဇန်တွန်တန်ကအရေးမွှတ်ပြောခဲ့ပါသေးတယ်။မြောက်ကိုရီးယားကတိုးမြင့်လှုပ်ဆောင်နေကြတာကိုကြည့်ရင်နောက်ထပ်ဒုံးကျည်စမ်းသပ်မှုတစ်ခုထပ်လုပ်ဖို့ပြင်ဆင်နေတဲ့ပုံရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောတာကိုလည်းကိုးကားဖော်ပြနေကြပါတယ်။မြောက်ကိုရီးယားကရွေလှုပ်ဆောင်နေတာဟာသူတို့အတွက်အန်ဒရယ်မရှိအောင်အာမခံချက်ရဖို့ဖြစ်တယ်လို့ယူဆသူကအမေရိကန်ရေတပ်နဲ့မရိန်းတပ်ဖွဲ့များဖွံ့ဖြိုးတိုးတက်ရေးဆိုင်ရာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ရေတပ်ဆိုင်ရာလေလံဆန်းစစ်ရေးအဖွဲ့ရဲ့နိုင်ငံတကာရေးရာဌာနညွှန်ကြားရေးမှူးကန်ဂေါ့စ်ပါမြောက်ကိုရီးယားဆိုရပြောင်းလဲဖြစ်အောင်အမေရိကန်ကလှုပ်တာမျိုးကိုတားဆီးဖို့ရာအောင်မြင်တဲ့နျူကလ িয়ার အစီအစဉ်သားလျင်တခုတည်းသောနီလန်းဖြစ်တယ်လို့လက်ရှိသူတို့စိတ်ထဲမှာတွက်ထားပုံရတဲ့အကြောင်းကန်ဂေါ့စ်ကဆိုပါတယ်ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်နဲ့ဆွေးနွေးပြောဆိုနေတယ်လို့ကန်ဂေါ့စ်က VOA သတင်းတော့ Victor Bitty ကိုပြောပါတယ
် I think at the same time they want to have a dialogue with the US which allows them to then begin
ချိန်နဲ့မှာပဲသူတို့ကအမေရိကန်နဲ့ဆွေးနွေးကျင်နေတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါဆိုရင်စီးပွားရေးပိုင်းအပါအဝင်ကင်ဂျွန်ဦးရဲ့တခြားအစီအစဉ်တွေကိုအာရုံထားပြီးဆက်လုပ်နိုင်မှာပါစစ်ဖက်ကပထမဆိုတဲ့မူဝါဒကနေပါတီနဲ့လူထုကပထမဆိုတဲ့မူဝါဒဘက်ကိုပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းသူတို့ရွှေ့လာပါတယ်အဲ့ဒီမူဝါဒနောက်မှာအဓိကတွန်းအားကစီးပွားရေးတိုးတက်ဖွံ့ဖြိုးဖို့ပါဒါပေမဲ့အန်ဒီရဲ့ကင်းတယ်ဆိုတဲ့အခြေအနေမျိုးမရှိသေးသေး၍အဲ့ဒီလုပ်ငန်းကိုသူတို့အကောင့်ထဲမဖော်နိုင်ပါဘူးအဲ့ဒီအခြေအနေကတော့လက်ရှိမှာအောင်မြင်တဲ့နျူကလ িয়ার အစီအစဉ်ရလာဖို့ပဲဖြစ်ပါတယ
်ပိုပြီးပြင်းထန်တဲ့ဒဏ်ခတ်ရယူမှုတွေချမှတ်ဖို့ကိစ္စမှာတရုတ်ကပူပေါင်းဆောင်ရွက်နေပုံရပေမဲ့တရုတ်ကအရင်လှုပ်လှိမ့်လှုပ်ထရှိခဲ့တယ်လို့မျိုးဖျက်လို့ဖျက်ဆီးလို့ရမျိုးကိုရုရှားကလုပ်နေတယ်လို့ကန်ဂေါ့စ်ကပြောပါတယ်မြောက်ကိုရီးယားပြည်ထနာကိုဒဏ်ခတ်ရေးယူတာတွေနဲ့ဖြေရှင်းလို့မရနိုင်ပဲဆွေးနွေးညှိနှိုင်းတာနဲ့တန်တမာရေးနီလန်းတွေကဆင့်တာဖြေရှင်းနိုင်မယ်လို့တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကယုံကြည်ထားတဲ့အကြောင်းကန်ဂေါ့စ်ကပြောပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ BOA မြန်မာပိုင်းရဲ့ကြာတာပတိနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒါအပြင်ကျမတို့ BOA မြန်မာပိုင်း Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းကျမတို့တိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနှာစင်ရမှာပါ
။ဘာလို့ယုံကြည်လဲဆိုရင်တော့ကျွန်တော်ကတော့ဟောဘယ်လိုပြောလဲစိတ်ရတဘူးယုံကြည်တယ်လို့ပြောမှာပေါ့လေဘာလို့လဲဆိုတော့အဲကျွန်တော်ဒီ
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်မြမပြည်သွားဒေါ်လာအစီအစဉ်ကိုလည်းမြမပြည်သွားဒေါ်လာဆိုတဲ့ဒီဥကျော်ဇန်တာရဲ့မြမရေးသုံးတက်ချက်အစီအစဉ်ကိုလည်းကျမတို့ထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြရေးသားနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုဥကျော်ဇန်တာကမူရင်းမပြတ်ကောက်နှုတ်တင်ပြမှာပါရှင
်မြန်မာခရီးသွားလုပ်ငန်းကြီးမန်ဂျဲမိမင်ရင်းဆွဲကောင်းတဲ့ဖိလစ်ကဂျီမန်ရေးသားထားတဲ့စောင်းပါကို bloomberg.com မှာဖတ်ရပါတယ်2017မှာတိုင်းပြည်တကားဖွင့်ပြီးတဲ့နောက်မြန်မာနိုင်ငံဟာခရီးသည်ဆွဲဆောင်မှုအကောင်းဆုံးနိုင်ငံတစ်ခုဖြစ်လာမယ်လို့မျှော်လင့်ခဲ့ကြတာပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးအစပိုင်းမှာပြည်ပရင်းနှီးမြှုပ်နှံမှုတွေပုံအောဝင်လာပြီးအာရှမှာဖွံ့ဖြိုးမှုအမြင့်ဆုံးလွတ်တောင်ကမ္ဘာငွေကြေးရမုံတွေအဖွဲ့အစည်းသတ်မှတ်ခဲ့ပါတယ်ဒါပေမဲ့တိုင်းပြည်ဟာကမ္ဘာပေါ်မှာအဆင်ပြေဆုံးအဖြစ်ဆက်လက်ရှိနေသေးပါစစ်တပ်ကအာဏာကိုထုတ်ကန်စေတိုင်းဒေသပဋိပက္ခတွေရှိနေသေးဖြစ်ပါတယ်ဟိုတယ်နဲ့ခရီးသွားလုပ်ငန်းဝန်ကြီးဌာနအနေနဲ့2013မှာစီမံကိန်းကြီးတရားချမှတ်ပြီး2020အရောက်မှာမြန်မာနိုင်ငံကိုကမ္ဘာလှည့်ခရီးသွား9.5သန်းလာရောက်ဖို့ခန့်မှန်းထားခဲ့ပေမဲ့တကယ်လာရောက်သူဦးရေဟာတစ်နှစ်ထက်တစ်နှစ်ကြာဆင်းလာနေပါတယ်။မြို့လင်းကျဲကြီးမားစွာနဲ့ဟိုတယ်တွေအများအများတည်ဆောက်ခဲ့ကြသလိုမြို့တော်သစ်နေပြည်တော်ကိုလည်း2000ပြည့်လွန်မှာအပူတပြင်းတည်ဆောက်ခဲ့ပါတယ်။သို့တော်လည်းဒီမြို့တော်သစ်ဟာလူသူကင်းမဲ့ပြီးသုတ်သင်တစားပြင်းလို့ဖြစ်နေပါတယ်။ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုအချိန်နှင့်တိုးချဲ့ပြီးလာမယ့်နှစ်ကစလို့နှစ်စဉ်ခီးတဲ့စံပေါင်း20လက်ခံနိုင်ဖို့စီစဉ်နေသလိုဒီလေစိတ်နဲ့38မိုင်အကွာမှာလည်းပဲနှစ်စဉ်ခီးတဲ့12တန်းလက်ခံနိုင်မဲ့နိုင်ငံတကာလေဆိပ်တခုတည်ဆောက်ဖို့စီမံကိန်းချထားပါတယ်။အမှန်ပြောရင်အင်ဒီဂျင်ထိုင်းနိုင်ငံမှာလိုပဲမြန်မာနိုင်ငံမှာလည်းခီးသွွားလုပ်ငန်းဖွံ့ဖြိုးနိုင်မဲ့အလားအလာတွေအများကြီးရှိပါတယ်။သို့တော်လည်းအထင်းကိုမရှိတဲ့ပြဿနာဟာမြန်မာသဘာဝအလားနဲ့အလားအလာကောင်းတွေကိုဖျက်ဆီးနေတာဖြစ်ပါတယ်။ဥပမာငပလီကန်းကြီးကသဲတွေကိုအနီးအနားမှာရှိတဲ့ဘီလက်မြေဆက်ရုံအတွက်ကုန်ကျန်းအဖြစ်တူဖို့ယူနေပါတယ်။ဒါကိုအာဏာပိုင်တွေကဟန်တာခြင်းမရှိပါဘူး။အစိုးရစီးပွားရေးအကြံပေးချောင်းတန်တော်ကတော့လက်ရှိအစိုးရဟာဒီပြဿနာတွေကိုကောင်းကောင်းသဘောပေါက်တယ်ခီးသွွားလုပ်ငန်းတိုးတက်မဲ့အလားအလာတွေပဲအမှန်တကယ်ရှိနေတယ်လို့ပြောကြောင်းရေးသားထားပါခင်ဗျာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကချင်းခရီးယန်ခေါင်းဆောင်တွေရဲ့ထောက်ခံမှုရရှိရေးလှုပ်ဆောင်ဆွေးနွေးခေါင်းစဉ်နဲ့ဒီ ERD မှာသုံးသပ်ရေးသားထားတာကိုလည်းဖတ်ရပါတယ်ဒေါ်အောင်ဆန်းစုကြည်ဟာ KBC ခေါ်ကချင်း Baptist ခရီးယန်ခေါင်းဆောင်12ယောက်နဲ့တင်းနှံနေရာတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုဟာအကျိုးရှိတယ်လို့နှစ်ဖက်စလုံးကဆိုပါတယ်ဒါပေမဲ့မြန်မာစစ်တပ်ကKIA အပေါ်ထူးဆန်းစင်ရာရက်စဲမဲ့အရေးကတော့မှုံဝါနေစေပါတွစ်ဆူညာမှာလူကပြန်ဝန်ကြီးနဲ့ညဉ့်ဉန်းရေးကော်မရှင်ဥက္ကဋ္ဌတက်ရောက်ကြပြီမဲ့စစ်တပ်ကိုယ်စားလှယ်တက်ရောက်ခြင်းမရှိပါဘူးသူလက်ထက်မှာညဉ့်ဉန်းရေးရဖို့မျှော်လင့်ချက်မိမိနေခြင်းတောင်ဆန်းစုကြည်ကတခြားနည်းနဲ့အထောက်လာတဲ့သဘောဖြစ်ပါတယ်အဖွဲ့ဝင်၄သိန်းညော်ရှိတဲ့ KBC ဟာကချင်လူထုအပေါ်ဩဇာလွှမ်းမိုးတဲ့အဖွဲ့အစည်းတစ်ခုဟာအခုတွစ်ဆူမှုမတိုင်ခင် KBC ခေါင်းဆောင်တွေကညဉ့်ဉန်းချက်တရားထုတ်ပြန်ပြီးတောင်ဆန်းစုကြည်ကိုချီးကျူးထားပြီမဲ့NLD အစိုးရလက်ထက်မှာတိုင်းရင်းသားတွေနဲ့ပဋိပက္ခပုံမူကြီးထွက်လာတဲ့ဆိုတာကိုထောက်ပြထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေက NCA ခေါ်ပြည်သူ့ကြိုအပြည့်ရစီအေးစာချုပ်ကိုလက်မှတ်ရေးထိုးကြဖို့ပြောနေမဲ့အစား Federal ပြည်ထောင်စုတရားရေးဆက်လက်ဆွေးနွေးဖို့တိုက်တွန်းခဲ့ကြပါတယ်။ NCA ဆိုတာနိုင်ငံရေးအမခန့်ချက်အပေါ်မှာသာမူတည်နေပြီးအစိုးရအပေါ်စစ်တပ်ကြီးစိုးနေသမျှဒါဟာမဖြစ်နိုင်ဘူးလို့လည်းဆိုကြပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e l i S-C-R-I-P-T-L-I-N-E-S, lines ကမြင်းချောင်းတွေ line တွေလို့လွန်ကောက်ဒီပေရတော့ Skype Chrome ရဲ့ဓာတ်ရိုက်ဒီပေကတော့မြင်းချောင်းတွေချာမှာဖတ်ပါပါရှင်။ဒီအသုံးစည်းတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာချောင်းရည်တွေချာမှာရှုပ်ပဲထည့်သွင်းထားတဲ့ဒီပေကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအသုံးစည်းတဲ့လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာချောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာသိက္ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိက္ကိုမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကူ idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည့်ချင်းအဖြစ်ပြန်လေတုံးသက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
ဓာတ်ရိုက်တော့မရေးထားဘူးဓာတ်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အဓိပ္ပာယ်ကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာပြလို့ပြောမလဲ
Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာပါရှင်။မကြခင်ကပဲမြမနိုင်ငံကိုသူကိုယ်တိုင်အလက်ပတ်သွားခဲ့တဲ့အတွေ့အကြုံအတွေ့အမြင်တွေကိုဝိုင်းတော်သူဒေါခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသက်တင်ပြမှာပါရှင်။
ကျော်စန္ဒာကမြန်မာနိုင်ငံကို73နှစ်အတွင်းမှာပေါ့နော်ပထမဆုံးပြန်ပြီးတော့အလေရောက်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဘလောက်ပြောင်းလဲလာတယ်လို့သုံးသပ်လို့ရလဲရှင
်ကျွန်တော်ကသတင်းသမားဆိုတော့အမြင်ကိုလည်းပြောရမယ်နောက်ပြီးသူများကိုမေးခဲ့တာလည်းပါမယ်ကြားခဲ့ရတာလည်းပါမယ်ပေါ့ခင်ဗျာအဲ့တော့ကျွန်တော်အမြင်ကိုပထမဆုံးပြောရင်တော့ရန်ကုန်မြို့မှာလမ်းတွေတော်တော်ကောင်းသွားတယ်လို့ပြောရပါလိမ့်မယ်လမ်းအစ်စ်တွေလည်းအများကြီးပေါ်လာတယ်နောက်ပြီးတော့လမ်းတွေဟာလည်းပဲမိုးရင်းဆိုတော့အပေါက်ပြဲတွေမျိုးရင်းမှာပေါ့လေအပေါက်ပြဲတွေတိတ်မစီပဲနဲ့လမ်းနယ်တွေသတ်မှတ်ပြီးတော့ဘင်းသားကလည်း platform တွေလှူထားတော့တော်လေးတွေးရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲလမ်းမှာမော်တော်ကားတွေတိတ်များလာတယ်လူတွေနည်းနည်းလည်းအန်တရဲကင်းကင်းနဲ့လမ်းဖြတ်ကူးတော့တော်လေးကျူးစားရတယ်ဆိုတာကိုတွေးရပါတယ
်ဒါကတော့ဥပဒေစာသားအမြင်ပေါ့နော်အားလုံးကိုခြုံပြီးတော့သုံးသပ်လိုက်တာပေါ့နော်နိုင်ငံရေးအရာပြောမယ်ဆိုရင်ရော
ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေပြီဆိုတော့လူတွေဟာလွတ်လပ်မှုကိုပူပြီးတော့ခံစားနေရသလားဆိုတာကိုကျွန်တော်စဉ်းစားကြည့်ပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့ဘူးဆိုတဲ့အမြင်မျိုးဖြစ်လာတယ်လို့ဒေါန်ဆန်းစုကြည်ရဲ့ဒါနိုင်ငံတော်အခြေပြမိန့်ခွန်းမှာပြောပြတာကိုကျွန်တော်သတိရပါတယ်တကယ်လည်းပဲသူတို့ဟာပူပြီးလွတ်လွတ်လပ်လပ်ပြောကြဆိုကြဆက်ဆံကြတာကိုတော့တွေးရပါတယ်နိုင်ငံရေးကိုလည်းသူတို့လက်ဖေးဆိုင်တွေမှာနေရာတကာမှာသူတို့ပြောကြပါတယ်သို့တော်လည်းပဲသတင်းသမားတယောက်အနေနဲ့ကြည့်တော့ကျွန်တော်ရဲ့တိုင်းတာတဲ့လွတ်လပ်မှုကတော့သိပြီးတော့မပြည့်ဆုံးသေးဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်သတင်းသမားတွေကိုအရေးယူတဲ့ကိစ္စတွေအာဏာပိုင်တွေအထူးသဖြင့်တက်မတော်ပိုင်းကဆက်ဆက်ထိမခံဖြစ်နေတာမဟုတ်တာလေးကိုသရော်စာလေးရေးတာနဲ့ပတ်သက်ပြီးတော့ကြီးကြီးကျယ်ကျယ်အပြစ်တွေကိုတိုးချက်ပြီးတော့ရုံတင်စစ်ဆေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုဘက်မှာကြည့်မယ်ဆိုရင်တော့လွတ်လပ်မှုအပြေအဝရှိကြပြီလို့မထင်မိပါဘူး
ဟုတ်ကဲ့ပါဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍပေါ့နော်ဒီ NLD အရတားအစိုးရတက်လာတဲ့ဆိုလူလူပြည်သူလူလူအများစုကလည်းအရင်ကြီးကိုမျှော်လင့်ထားခဲ့ကြတာပါအဲ့တော့ဒေါန်ဆန်းစုကြည်တယောက်တည်းကိုပဲအားကိုးနေလို့ဖြစ်ပါမလားရှင
်ဒေါန်ဆန်းစုကြည်ကိုပြည်သူလူလူအားကိုးမျှော်မှန်းတယ်ဆိုတာကတော့ဗမာပြည်သူတွေမှာတကဘာလုံးကသူ့ကိုမျှော်မှန်းအပ်ထားရပါတယ်တကယ်လည်းပဲဒေါန်ဆန်းစုကြည်လိုထက်မြက်တဲ့ခေါင်းဆောင်ဆိုတာမြန်မာနိုင်ငံမှာအခုရမကပါဘူးသပိုင်းစဉ်တစ်ချက်မှလည်းပဲအင်မတန်ကြုံတော့ကြုံနေပေါ်ထွန်းလာတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်ဒါမဲ့ဒေါခင်ဆိုဝင်းပြောသလိုပဲသူတယောက်ထဲနဲ့လှုပ်လို့တော့မရဘူးပေါ့ဗျာအကုန်လုံးဝိုင်းလှုပ်ရမယ့်ကိစ္စဖြစ်ပါတယ်သူနဲ့လက်တွဲပြီးတော့လှုပ်နိုင်မဲ့အရေးရှင်ပြေဝတဲ့လူတွေအများအများလိုအပ်နေပါတယ်ပူပြီးဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလည်းအာဏာတွေအများကြီးယူထားတယ်အခုနောက်ပိုင်းမှာပူပြီးတော့မှယူလာလေသလားလို့ထင်မိပါတယ်ဒေါခင်ဆိုဝင်း
โอเคပါအဲ့တော့စစ်တပ်နဲ့ဒီ NLD ရဲ့ဆက်ဆံရေးပေါ့เนาะအခုလောလောဆယ်လူတွေမြင်နေရတာတော့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဒီဘိုးချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကြားထဲမှာနားလည်မှုဟိုလွဲမှားတယ်ခေါ်မလားဟိုမကြည်မလဲဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုစီကဘာသာနေများကြားခဲ့ပါသေးလဲရှင
်ဟုတ်လူထုရဲ့သဘောထားနှစ်မျိုးကျွန်တော်ကြားမိပါတယ်ပထမတစ်မျိုးကတော့ဝန်ကြီးချုပ်ဖြိုးမင်းသိန်းကအပြောဆိုမလိမ္မာဘူးစစ်တပ်နဲ့ဆက်ဆံရေးကောင်းဖို့အတွက်ဒေါအောင်ဆန်းစုကြည်ကအစွမ်းကုန်ကြိုးပမ်းနေရတဲ့အချိန်မှာဥဖျိုးမင်းသိန်းဒီလိုပြောလိုက်တဲ့အတွက်ကြောင့်ဆက်ဆံရေးဟာဂန္ဓဝဇဖြစ်သွားနိုင်တယ်မပြေမလည်ဖြစ်သွားနိုင်တယ်လို့စွန့်ရင်တဲ့အဆန်ကတစ်ဖက်ကကြားပါတယ်နောက်တစ်ဖက်ကလည်းပဲအခုအခါမှာပြည်သူလူထုကဒေါအောင်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်မှာအတော်လေးကိုအထင်သေးပြီးတော့စိတ်ကုံလာတဲ့အပိုင်းဖြစ်နေတယ်ဆိုတော့ဒီလိုဖြစ်နေတဲ့အချိန်မှာဥဖျိုးမင်းသိန်းကအခုလိုတာကွေးဦးစည်းရုပ်ဆိုတာဟာနွန်ကြိုင်မျိုးရောအစင်သာဖြစ်တယ်ဆိုတာပြောလိုက်တဲ့အတွက်ကြောင့်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂုဏ်ပိတ်ခါပုံပုံမြင့်တက်လာစီတယ်လို့သုံးသပ်တဲ့လူလည်းရှိပါတယ်ခင်ဗျာ
။ဒါ
တော့အရေးကြီးတာကတော့သူတို့ပြောတာဆိုတာလေဒါပြောတာကဘလောက်အရေးကြီးလို့လဲသူကတကယ် technically လုပ်ငန်းသဘောအရပြောရင်တော့မှန်တင်သလောက်မှန်နေရပဲဒီဟာကိုလည်းပဲစစ်တပ်ဘက်ကနေပြီးတော့ဆက်ဆက်တိမခံသိပ်ပြီးတော့အကဲဆက်နေရဆိုတာကတော့နည်းနည်းလွန်းလွန်းတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါဒေါအောင်ဆန်းစုကြည်အနေနဲ့ကတော့ဦးဖြိုးမင်းသိန်းကိုဒီကာကွယ်ရေးဦးစီးချုပ်ကိုတောင်းပန်လိုက်ဆိုတဲ့ဟိုအနေထားနဲ့ပေါ့လေသူကနောက်ဆုံးဒါဒီပြည်ထနာကိုဖြည့်ဆင်းပေးလိုက်တာပေါ့အဲ့ဒီဟာနဲ့အဲ့လိုမျိုးဖြည့်ဆင်းလိုက်တာရောပြေလည်သွားတယ်လို့ယူဆပါလားရှင
်အခုအခိုက်အတန့်ဒီဟာအတွက်တောင်းပန်လိုက်တယ်ဆိုရင်တော့ဒါပြောတာနဲ့လုပ်တဲ့လုပ်ငန်းနဲ့ကာမိသွားပြီလို့တော့ပြောရမှာပါဒါပေမဲ့စစ်တပ်နဲ့အရဖက်နဲ့ဆက်ဆံရေးဆိုတာကတော့အခုမှစပြီးလက်တွဲပြီးလုပ်ကြရဲဆိုတော့အများရန်ဖြောင်ဖြူးနေတဲ့လမ်းတော့ဟုတ်မှန်မဟုတ်ပါဘူးကတောက်ကစားဖြစ်တာလည်းရှိမယ်ပြန်လဲစစ်မြတ်တာလည်းရှိမှာပဲမိသားစုတစ်ခုမှလင်းနဲ့မရအိမ်တောင်ပဲတိဆောက်ကြသလိုပဲနေမယ်လို့ကျွန်တော်ထင်ပါတယ်ဒ
ါ
ရေရှည်သွားမှာပဲတစ်ဖက်ကပြောရင်တစ်ဖက်ကသီခံမယ်နောက်တစ်ဖက်ကမှားရင်တစ်ဖက်ကသီခံခွင့်လွှတ်ရမယ်ဒီလိုစိတ်ဓာတ်မျိုးတော့လိုအပ်တယ်ထင်ပါတယ်အများရန်တစ်ဖက်သက်ဟိုဘက်ကကြီးပဲဖြစ်နေဆိုရင်တော့ဒါအခြေအနေမကောင်းဘူးလို့ဆုံးသတ်လိုပါတယ်ကျွန်တ
ော်ဟုတ်ကဲ့ပါဟိုစစ်တပ်ဆိုလို့လေလွတ်တော်ထဲမှာ25ရာခိုင်နှုန်းရှိစမြဲပေါ့လေရှိနေဒုံပဲဖြစ်တဲ့ဒီစစ်တပ်ရဲ့အခန်းကဏ္ဍနဲ့ဒီလွတ်တော်ရဲ့အခန်းကဏ္ဍပေါ့လေဒီလွတ်တော်မှာကောဟိုလွတ်တော်ရဲ့အနေအထားကောဟိုအခုတွေ့ခဲ့ရသလောက်ပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့လွတ်တော်အမတ်တချို့အလိုသဘောစကားပြောကြည့်တာတွေရှိပါတယ်သူသဖြင့်ပြည်သူလွတ်တော်ရဲ့အနာပိုင်တွေပေါ့လေလွတ်တော်ဥက္ကဋ္ဌအတော်လေးကိုအတင်းဆောင်မခံအောင်ကြိုးပမ်းလွန်းတယ်လို့ကျွန်တော်ထင်ပါတယ်လွတ်တော်အမတ်တချို့ကဥမာဖြင့်သုံးကျင်တဲ့အစုံနှုံးအဲ့ဒါမျိုးဆိုရင်ဟာဒါမသုံးရဘူးဒီအစုံမတင်ရဘူးဒါမပြောဘူးဆိုပြီးတော့ပိတ်ပင်မှုတွေတော်လေးလုပ်တယ်ဆိုတာကျွန်တော်ကြားပါတယ်အပေါ်လွင်ဆုံးတစ်ခုကြားခဲ့တာဟိုဘုသူရောင်မောင်းတော်ဘက်မှာလက်နဲ့ကင်ပြီးတော့ရဲစခန်းတွေဝင်တိုက်တာတော့ပုံငန်ဖို့လုပ်တဲ့ကိစ္စတွေမှာအဲ့ဒီလူတွေကိုအကြံပေးသမားလို့သုံးတာဘူးတော့မှလွတ်တော်ဥခါမကြိုက်ဘူးလို့ကျွန်တော်အလို့သဘောပြောတဲ့လူတွေရှိပါတယ်ဒါဆိုတော့နည်းနည်းလွန်းလွန်းပြီလို့ထင်တယ်လွတ်တော်ဟာတကယ်တော့လူထုကိုကိုးစားပြုတဲ့လူတွေပဲပြီးတော့လူထုအကျိုးအတွက်လူထုခံစားချက်ကိုသူတို့အမှန်တကယ်ပြောရမှာပဲအဲ့ဒါဘယ်သူညူညီမှာဆိုလို့အစ်ဖို့မကြိုက်မှာဆိုလို့ဆိုရင်တော့လွတ်တော်လည်းလူထုကိုကိုးစားပြုတဲ့လွတ်တော်အစ်မှန်မဖြစ်ဘူးလို့မြင်နေရတာပါခင်ဗျာ
ဟုတ်ကဲ့ပါဦးကျော်သန္တာကိုတိုင်ကလည်းဆရာဖြစ်ခဲ့ဘူးတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီပညာရေးလောကကိုပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သိပြောချင်ပါတယ်ဒီကိစ္စကိုကျွန်တော်ကျောင်းဆရာသာသမီကျောင်းဆရာလုပ်လာတဲ့လူဆိုတော့ပညာရေးကိုအများရန်တံပိုးထားပါတယ်ပညာရေးဟာတော်လှန်ရေးပါပဲကျွန်တော်အတွက်လူမှုအဖွဲ့အစည်းတစ်ခုကိုတိုင်းပြည်တစ်ခုကိုပြုပြင်ဖို့ဆိုရင်ပညာရေးနဲ့သာပြုပြင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံအခုဒီမိုကရေစီပြုပြင်ရေးမှာပညာရေးဟာလိုအပ်သလိုမဖြစ်ဘူးလို့ကျွန်တော်ခံစားပါတယ်ကျွန်တော်ပညာရေးဌာနကပုဂ္ဂိုလ်တချို့ဗမာခွားတွေအဲ့လိုမိတ်ဆွေပေါင်းသင်းတွေတရားလူတွေနဲ့ကျွန်တော်အများကြီးဆွေးနွေးပါတယ်ဒီမိုကရေစီဖော်ဆောင်ဖို့အတွက်ဒီမိုကရေစီနဲ့ဆင့်လျော်တဲ့လူတွေဒီမိုကရေစီစိတ်ဓာတ်ပြည့်ဝတဲ့လူတွေမွေးထုတ်ပေးဖို့ကပညာရေးရဲ့အဓိကတောင်းပါမြန်မာနိုင်ငံမှာအသက်မွေးဝန်းကြောင်းပညာရေးမှန်တော့မှန်ပါတယ်ဒါပေမဲ့အစင်းမြင့်ပညာတက္ကသိုလ်ပညာရေးရဲ့ယူနေချက်ဟာအလုတ်ကင်ပေးဖို့မဟုတ်ပါဘူးအလုတ်ကင်ကတော့ဒါစီးပွားရေးဆင့်ရဖြစ်လာမှာပဲသူတို့ကိုဒီမိုကရေစီကျင့်စဉ်မှာဘောင်ဝင်တဲ့လူတွေဖြစ်အောင်တာဝန်သိတဲ့လူတွေဖြစ်အောင်ဖန်တီးပေးဖို့လိုပါတယ်အခုအဲ့လိုပုံစံမျိုးပြောင်းလဲပြီးဖန်တီးထားတာမတွေ့ရပါဘူးမြန်မာနိုင်ငံမှာအဲ့ဒီတော့အဲ့တက္ကသိုလ်ပညာရေးကိုလည်းပဲလူတွေကစိတ်ပြီးတော့အားမထားကြသလိုဖြစ်နေပါတယ်နောက်တစ်ခုကအင်္ဂလိပ်လိုသင်တဲ့ကိစ္စစာပေစာယူသင်တန်းမှာတက္ကသိုလ်ဘာသာရပ်တွေကိုဝိဇ္ဇာသီပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့ခဏဘာသာရက်တစ်ခုရဲ့အနှစ်သာရကိုဘာသာရက်ကပြီးကျင်တဲ့အစဉံကိုရဖို့အတွက်ကတော့ဘာသာစကားကိုကြွညွန့်ကျင်ကျင်နဲ့အဲ့ဟောက်ထက်ထက်ဝင်လေ့လာနိုင်ရမယ်အဲ့ဘာသာကအခုကတော့အင်္ဂလိပ်လိုလုပ်လိုက်တော့သူတို့ကဘာသာရက်အကြောင်းကိုဘာမှမသိတော့ဘဲနဲ့ subject အကြောင်းကိုမသိဘဲနဲ့ဇာမဝဲအောင်လောက်ပဲအဲ့ဒါကိုအတူဖြတ်ပြီးတော့အလွတ်ကျပြီးဖြေကြတာတွေ့ရပါတယ်ပိုဆိုတာဥပဒေကို စာပေစာယူတင်တာမှာအင်္ဂလိပ်လိုဆင်ပါတယ်တရားရုံးမှာဆောက်လဲတာဗမာလိုဆောက်လဲရတာဆိုတော့ဥပဒေအစာပေစာယူထဲမှာအင်္ဂလိပ်လိုရေးထားတဲ့စကားလုံးတွေကျက်ပြီးတော့စာမူဝဲဖြေလို့အောင်လာတော့လေအပြင်မှာဘာလို့ဆောက်လို့ရမှာလဲဆိုတော့အဲ့လိုပညာရေးထဲမှာအဟောတိကံဖြစ်နေတဲ့ဟာတွေပေါ့ခင်ဗျာပညာရေးစကားတိုင်းပြောရင်အများကြီးကြားခဲ့ရပါတယ
်တလွဲစပင်ကောင်းနေကြတာပေါ့နော်
ဟုတ်ကဲ့ဘုရားအောင်ဆန်းပြောသလိုပြောရင်တော့ဒါပေမဲ့ကျွန်တော်ကမသုံးရပါဘူးခင်ဗျာအဲ့စကားကို
ဆရာတော်နဲ့လေလူလူကြားမှာအမြဲတမ်းဟိုပြောနေဆိုနေကြရတဲ့ဒီမြန်မာနိုင်ငံရဲ့အစားအသောက်တွေပေါ့နော်ဟိုစိတ်ချလုံခြုံမှုရှိရလားကျန်းမာရေးနေရောဟိုကိုက်ညီရလားပေါ့ဆရာဘာတွေများစားခဲ့ပါလိမ့်လဲရှင
်ကျွန်တော်ဒီကသွားကြတဲ့အဲ့ဒါဟိုအထူးဆွေးမှာအဲ့ဒါကျွန်တော်လိုအပ်တဲ့ဆေးဝါးတွေကိုယူသွားခဲ့ပါတယ်ခင်ဗျာကျွန်တော်ကတော့ဒီဆွေမျိုးအင်ဂျီမိတ်ဆွေပေါင်းသင်းနေတဲ့အင်ဂျီမှာစားတာတွေဆိုတော့လမ်းဘေးမှာအများပြည်သူစားနေရတဲ့အစားအစာမျိုးတော့သိပ်မဟုတ်ခဲ့ဘူးလို့ပြောရပါလိမ့်မယ်ကံကောင်းတယ်လို့ပြောမှာပေါ့ဒါပေမဲ့မိတ်ဆွေတော်တော်များများကိုကြည့်လိုက်ရင်လေနေမကောင်းတဲ့လူတွေသွေးတိုးစီးတဲ့လူတွေစီဂျိုစီးတဲ့လူတွေအများကြီးတွေ့ရပါတယ်ကျွန်တော်အန်အော်လို့မဆုံးဘူးအဲ့လိုဘာကြောင့်ဒီလောက်တောင်ဖြစ်ရတယ်လဲဆိုတော့ပမာပြည်မှာ ready made လို့ပြီးတဲ့အစာအစာတွေတော်တော်များများမှာပါဝင်တဲ့ဟာတွေဘလို့ဘလောက်ဆိုတော့တချို့ကတော့ရေးထားတယ်တချို့ကရေးမထားဘူးရေးထားတဲ့ဟာတွေဟာကောသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကတရားကိုစနစ်တရားစစ်ဆေးပါရလားဆိုတာလေသိမေးစရာဖြစ်ပါတယ်ပြည်သူတွေကတော့ကြုံညာဝယ်စားနေကြရတဲ့လူတွေဆိုတော့ကျန်းမာရေးကိုလည်းသိယူဆိုင်ဟမတူပါဘူးခင်ဗျာ
ဆရာကသွားခဲ့တဲ့ခီးစဉ်ထဲမှာတိုက်တိုက်ဆိုင်ဆိုင်လိုပဲပြောရမလားပေါ့နော်ဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ပေါ့ဒီမဘာသာအဖွဲ့ဆိုင်းဘုတ်တွေမတင်ရတော့ဘူးဒီမဘာသာတွေထုတ်ရှားမှုတွေမလုပ်ရတော့ဘူးဆိုတော့ကန့်တက်လာတဲ့ဒီမဟာနာလို့ခေါ်တဲ့ဒီတန်ခါမဟာနာရကအဖွဲ့ကနေပြီးတော့စီးကြက်လိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာဗာရီညာတွေ့ခဲ့ရပါလေရှင်
အဲ့ဒါလေပြဿနာပါပဲမြန်မာနိုင်ငံရေးမှာအဓိကဘာသာရေးဟာပူပြီးအရေးပါလာတယ်အဲ့ဒါဟာသိပြီးတော့အလားအလာမကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းဖို့ YMBA လောက်ကလေးကသူကအမျိုးဘာသာသာသနာဆိုပြီးတော့ဘာသာရေးသာသနာရေးဟာအဓိကထားနေကြတာလွတ်လပ်ရေးရပြီးတဲ့အချိန်မှာဒီစိတ်ဓာတ်ဟာလည်းမှေးမှိန်သွားခဲ့သင့်ပါပြီတကယ်တော့ခင်မီတဲ့အမျိုးသားရေးစိတ်ဓာတ် Modern Sense of Nationalism ဆိုတာပေါ်ပေါက်လာရမယ်ဒါတိုင်းပြည်ရမှာရှိတဲ့လူတွေအားလုံးကသွေးရောင်မခွဲခြားတပြည်ကြီးတူတက်လာရမယ်လူခွင့်ပြေးွားရမယ်အဲ့လိုစံမျိုးမဟုတ်ဖက်နဲ့အခုထိလည်းပဲအမျိုးဘာသာသာသနာဆိုတဲ့ကျင်ပူတော်မှကျင်းမြောင်းလာသေးတယ်ဘာသာကြောက်ကိုလက်မထပ်နဲ့ဆိုတာမျိုးတွေဖြစ်လာတဲ့ဆိုကြရမြန်မာနိုင်ငံရဲ့တရဟာကောင်းမွန်တဲ့အလားအလာအစဉ်လာမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့မျိုးသားရေးဘာသာရေးအစွန်ရောက်တဲ့လူတွေနဲ့ဒီခင်မီရဲ့မျိုးသားရေးအမြင်နဲ့ကြီးကျင်တဲ့လူတွေကြားမှာပဋိပက္ခလည်းပဲပူပြီးကြီးထွက်လာပါတယ်ဆိုတော့နိုင်ငံရေးကွဲယူနေမှာဘူး society divided လူအဖွဲ့အစည်းမှာကိုလူကွဲလွဲမှုတွေဖြစ်လာနိုင်တဲ့အလားတွေပူစီလာလို့ထင်ပါတယ်တချို့ကတော့ဒါဟာနောက်ကနေပြီးတော့နိုင်ငံရေးသမားတချို့ကတမင်တကာဖန်တီးနေတယ်လို့လဲဆွဆွဲမှုတွေတော့ကြားခဲ့ရပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံရေးအလားအလာကိုခြုံငုံပြီးတော့ဆရာဘလို့များသုံးသပ်လို့ရပါလဲရှင
်ကျွန်တော်ပုဂ္ဂိုလ်ရေးအရာကတော့ကျွန်တော်သိပြီးတော့စိတ်ချမ်းသာစရာကောင်းတဲ့ရှိခီးလို့ကျွန်တော်မတွေးမိပါဘူးအခုမြင်ရတာပေါ့လေမြန်မာနိုင်ငံမှာဒီအခုလက်ရှိကောင်းဆောင်မျိုးဆက်ပြီးရင်သူတို့ကိုဆက်ခံမဲ့မျိုးဆက်ဒီလောက်မှထိထိရောက်ရောက်ရှိပါမလားဒီထက်တောင်မှအရင်ချင်းကြာဆင်းသွားနိုင်သလားနိုင်ငံတကာအဆိုင်ဝိုင်းမှာရောပြည်သူလူထုပေါ်မှာဩဇာလွှမ်းမိုးမှုနဲ့ပတ်သက်လို့ရောအဲဒါဒီမိုကရေစီအားစုအရက်ဖက်ကပုံမူပြီးတော့ကွဲပြားသွားလိမ့်မလားဆိုတာကျွန်တော်စွေးနေပါတယ်အဲတစ်ချိန်တည်းမှာပဲဒီလိုကွဲပြားသွားရင်ငါတို့သာလျင်ကက်တင်ရမှာပဲလို့ယူဆထားတဲ့စစ်တပ်ရဲ့သဘောထားကလည်းပဲအရင်တိုင်းမပြောင်းမလဲရှိကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်လူအရင်ငါတို့ပြန်ပြီးတော့ကင်ရမယ်ဒီဟာကိုအစဉ်သင်းလှုပ်ထားကြဆိုတဲ့သဘောမျိုးနဲ့များစောင့်ကြည့်နေလိမ့်မလားလို့လည်းကျွန်တော်စဉ်းစားမိပါတယ်ဒီမိုကရေစီထုံးကားမဲ့အလားအလာစစ်မှန်တဲ့ဒီမိုကရက်တစ်ပြည်တော်စုဖြစ်မဲ့အလားအလာဆိုတော့သိမတွေ့နိုင်သေးဘူးလို့ကျွန်တော်စိတ်မကောင်းစွာနဲ့ပြောမှဖြစ်ပါတယ်ကျွန်တော်ကျေးဇူးတင်ပါတယ
်ဥကျော်ဇန္နာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ခဏတွေကို burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါပါအခုတပတ်အတွက်တော့အမေရိကန်နိုင်ငံမှာဒက်သနိကဗေဒဘာသာရဲ့နဲ့ဘွဲရပြီးအလုလုနေတဲ့ကိုဇော်မော်ရဲ့အမြင်တွေကိုနားဆင်ရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါကျွန်တော်နာမည်ဇော်မော်ပါဒီနေ့ဒီအစီအစဉ်ရောဒီဟာဒီနေ့ပြောမယ်ဘာသာကတော့ဟိုပါပေါ့လေကိုဘာကိုယုံကြည်ရလဲဆိုရယ်မေကွန်ပေါ့ကျွန်တော်ကဒီ တသနိကဗေဒနဲ့ကြောင်းပြီးတာဆိုတော့ဒီလိုမေကုံမျိုးကြားရင်ဘယ်လိုပေါ့လေအဲ့လိုအတွေးအနှက်ကြီးလျှောက်တွေးမိတာပေါ့ဒါမဲ့ပြည်ဒီမေကုံနည်းနည်းလဲထိရခက်တဲ့မေကုံပေါ့လေဘာလို့လဲဆိုတော့ဘာလို့ယုံကြည်လဲဆိုတာကတော့ဒီဘဝဖြစ်ပြတာတွေအဲ့လိုအကြောင်းအမျိုးမျိုးစုံပေါ့လေဘဝရှေ့ဆင်းရင်လည်းဒီယုံကြည်မှုကဖြစ်ဖြစ်ချင်းကြီးပြောင်းလဲတာပေါ့အဲ့ဒါမဲ့ကျွန်တော်ရဲ့ဇာတ်လမ်းအရဆိုရင်တော့ကျွန်တော်ရန်ကုန်မှာပဲမှုရယ်အဲမြန်မာပြည်မှာလည်းကြည်ရပါလိမ့်ပြီးတော့မိဘတွေကလည်းဘုရားဘာသာဝင်နေဆိုတော့ကျွန်တော်ယုံကြည်တာကတော့ဒီဘုရားဘာသာနဲ့ပတ်သက်တဲ့ယုံကြည်မှုတွေများတယ်ပေါ့လေဒီမှာကံတမာကိုယုံကြည်ရယ်အကောင်းလုံးရယ်အကောင်းဖြစ်တယ်ဆိုတော့အဲ့ဒါတွေအကုန်လုံးယုံကြည်တယ်ဒါကတော့ငငယ်လေးကဒီလိုယုံကြည်လာခဲ့တာပေါ့လေဒါပေမဲ့ဒီဘဝရှေ့ဆက်ရင်းနဲ့အယုံကြည်ချက်ကဖြည်းဖြည်းချင်းစီတော့ပြောင်းလဲလာတာပေါ့ဒါပေမဲ့အခုကျွန်တော်အမေကဒီနေ့ကျွန်တော်မေးမယ်ဘာကိုယုံကြည်လဲဆိုရင်တော့ကျွန်တော်ကတော့ဘာလို့ပြောလဲစိတ်ရတဘူးယုံကြည်တယ်လို့ပြောမှာပေါ့လေဘာလို့လဲဆိုတော့အဲကျွန်တော်ဒီကျောင်းမှာတသမိကဗေဒနဲ့ပတ်သက်ပြီးတော့ဖတ်တဲ့စာအုပ်တွေကျွန်တော်ဖတ်သမျှတွေကအဲ့ဒီဘက်ကိုဟိုမျှထုတ်နေတာပေါ့လေအဲကျွန်တော်ထင်ရတော့ဒီကျွန်တော်တခုလုပ်မယ်ဆိုရင်ရန်ကုန်မှာဆိုရင်အမေကခဏခဏပြောတာတခုလုပ်ရင်ဆိုရင်တကယ်ဖြစ်ချင်တကယ်လုပ်ဟုတ်ဖြစ်ရမည်ဆိုတာအဲ့ဆောင်ပုဒ်ကိုကျွန်တော်အများကြီးဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်အခုဆိုခြင်းနဲ့ဟာရေအကုန်လုံးကအရာမဆိုစိတ်နဲ့ဖန်တီးလို့ရတာဆိုတော့ယုံတယ်ဥပမာတစ်ခုလိုခြင်းနဲ့အောင်မြင်ခြင်းနဲ့ကျမ်းမာခြင်းနဲ့ဤသာစုကလာဘဘတိဆောက်ခြင်းနဲ့အလုပ်ကောင်းကောင်းရခြင်းနဲ့ဒါတွေအကုန်လုံးကစိတ်နဲ့ဖန်တီးထားတာပေါ့လေဥပမာအတွေ့တစ်ခုပေါ်လာရင်ခေါင်းထဲမှာအဲ့ဒါကိုအာရုံစိုက်ပြီးတော့တကယ်ဖြစ်အောင်လုပ်လို့ရတယ်အဲ့တော့ကျွန်တော်အဲ့စိတ်ရတကူကိုယုံကြည်ရပြီးတော့နောက်တစ်ခုကဟောပေါ့လေဒီတစ်ခုခုကိုဆူတောင်းတယ်တခုခုအတွက်မေတ္တာပို့ရအမေတ္တာရဲ့တရားအောင်လို့ကျွန်တော်ယုံကြည်ရပါလို့ဆိုတော့ကျွန်တော်အမိနဲ့ကျွန်တော်ဆိုရင်မတွေ့ရတလို့ကြားပြီဒါပေမဲ့တစ်ခါလေကျွန်တော်အဲလိုဘုရားတရားမှန်နေနဲ့ဘုရားရှိခိုးနေနဲ့တရားထိုင်နေနဲ့အဲလိုတခြားကဘာကနေတခြားကဘာတစ်ဖက်ချမ်းကနေအဲလိုမေတ္တာလမ်းပို့ဒါကိုခံစားရတယ်ဒါကြောင့်ကျွန်တော်ကံကောင်းတာတွေကျမ်းမာရေးကောင်းတာတွေဘာတွေအကုန်လုံးကကျွန်တော်အမိဆုတောင်းပေးရတတ်ကြောင်ပေါ့လေအဲလိုခံစားမိပါတယ်အာဒီလောက်ပဲပြောချင်ပါတယ်ဟိုဟာနာထောင်တဲ့လူတွေအဲတခုခုဒီကျွန်တော်ပြောရတဲ့အနေနဲ့အကျိုးကျေးဇူးတခုခုရခဲ့ဖို့ညွှန်လင်းပါတယ်အဲဒီအခုလူငယ်တွေပဲဖြစ်ဖြစ်လူတပည့်မဆိုးပေါ့လေကဘာပင်ညာမှာရောက်နေပြီပဲဖြစ်ဖြစ်ခုကိုတကယ်လိုချင်ပြီးတခုခုကိုညွှန်လင်းချက်တခုရှိပြီဆိုရင်အဲ့ဟာကိုအာယုံဆိုင်ပြီးတော့ဒီနေ့ဒီနေ့နည်းနည်းနည်းနည်းချင်းစီလုပ်ရအောင်မှာအဲ့ယုံကြည်ချက်ကဒီနေ့တကယ်ကိုရောက်လာတယ်ဆိုတာအဲကျွန်တော်ကိုတွေ့ပြီးတော့တခြားကျွန်တော်ပေါ်ရမှာလဲတွေ့ဘူးတဲ့လူတွေရဲ့အတွေ့အကြုံအရာပေါ့လေဒါတကယ်လို့ကစိတ်ရတကူကအများကြီးကြီးမားပါတယ်အားလုံးကြိုးစားကြပါဒီမှန်ချက်ကိုခံခံမြင်မြင်နဲ့ကြိုးစားရဆိုရင်ဒီနေ့ရောက်ကိုရောက်တာပါပဲဟုတ်ကဲ့ဒါပါကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍမှာ VOA ပရိသတ်တွေပါဝင်ပြောဆိုကြမယ်ဆိုရင်တော့ကျမတို့ဖုန်းနံပါတ်ဖြစ်တဲ့20238255554 20238255554ကိုလည်းဆက်သွယ်နိုင်ပါကြောင်းထပ်မံအသိပေးလိုပါရရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကလူသားချင်းစာနာထောက်ထားမှုအကူအညီအတွက်အမေရိကန်ဒေါ်လာ639သန်းနီးပါးကိုထပ်လောင်းအသုံးပြုခွင့်ပေးမှာဖြစ်တဲ့အကြောင်းဇူလိုင်လဆန်းပိုင်းမှာကြေညာခဲ့ပါတယ်အဲ့ဒီငွေတွေကိုဆိုမာလီယာတောင်ဆူဒန်နိုင်ဂျီးရီးယားနဲ့ယီမင်စတဲ့စားနပ်ရိက္ခာမလုံမလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေလည်းရှိနေတဲ့နိုင်ငံတွေကခတ်မှန်းခြေအပြင်လူသန်းပေါင်း20အတွက်အသုံးပြုဖို့ဖြစ်ပါတယ်။လူတွေဖန်တီးတဲ့ပြိပခါတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖြစ်ရတဲ့အကြက်အတဲဘေးဆိုးတွေကြောင့်တောင်ဆူဒန်နိုင်ဂျီးရီးယားနဲ့ယီမင်နိုင်ငံတွေကလူသန်းပေါင်းများစွာဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပါတယ်။နှစ်ရှည်မိုးခေါင်ရေရှားမှုဒဏ်ကိုခံနေရတဲ့ဆိုမာလီယာမှာလည်းပြိပခါတွေကြောင့်အခြေအနေတွေကိုပိုပြီးဆိုးရွားလာစေပါတယ်လို့ USAID ရဲ့ဒီမိုကရေစီပြိပခါနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဘျူရိုယာယီအုပ်ချုပ်ရေးမှူးရောဘတ်ဂျန်ကင်စ်ကပြောပါတယ်။တ
တောင်စုရန်ရဲ့တချို့နေရာတွေမှာငတ်မုတ်ခေါင်ပါဘီတက်တာရရဖို့အကူအညီတွေအများပြားပေးပို့ခဲ့သလိုဂျီမန်နဲ့ဆိုမာလီယာနိုင်ငံတွေမှာလောလောဆယ်မိုးခေါင်ရေရှားမှုကိုဟန်တားထားနိုင်ခဲ့ပြီးဆိုပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်တော့အသက်အန္တရာယ်ကိုချိန်ချောက်တဲ့အထိစားနပ်ရိက္ခာပြတ်လတ်နေတဲ့အခြေအနေဟာပိုပိုပြီးတော့ကျယ်ပြန့်ဆိုးဝါးလာနေပါတယ်လို့လည်းသူကပြောပါတယ်အဲ့ဒီလေးနိုင်ငံလုံးမှာပြိပက္ခတွေဖြစ်နေတာကလူသားချင်းစာနာမှုအကူအညီလိုလာရတဲ့အဓိကမောင်းနှင်အားဖြစ်ခဲ့တာပါ။ဆိုမာလီယာမှာပြိပက္ခတွေကြောင့်စာနာရိက္ခာအရေးပေါ်လိုအပ်နေတဲ့ဒေသတွေကိုသွားဖို့အခက်တွေ့စေပါတယ်။တောင်ဆူဒန်နဲ့ယီမန်နိုင်ငံတွေမှာတော့ပြည်တွင်းစစ်ကြောင့်စီးပွားရေးမတည်မငြိမ်ဖြစ်ခဲ့ပြီးစိုက်ပျိုးရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရသလိုကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်ခဲ့ပါတယ်။ဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာတော့အယ်ဆာဘတ်နဲ့ဘိုကိုဟာရမ်လိုအာဖရိကတိုက်အနောက်ဖက်ခြမ်းမှာတီးခြားစီရှိနေတဲ့ ISIS လိုအကြမ်းဖက်အုပ်စုတွေရဲ့တိုက်ခိုက်တပ်ဖြတ်မှုတွေကပတ်လည်ဝိုင်းနေပြီးလူသားချင်းစာနာမှုအထောက်ပံ့တွေအလိုအပ်ဆုံးဒေသတွေဖြစ်နေပါတယ်။အခုထက်လောင်းခွင့်ပြုထားတဲ့လူငွေကတဆင့်အမေရိကန်ပြည်ထောင်စုဟာအရေးပေါ်စာနာရိက္ခာတွေနဲ့အာဟာရဖြည့်စွက်စာတွေအရေးပေါ်ဆေးဝါးတွေကျန်းမာရေးနဲ့ညီညွတ်တဲ့မိန်လာစနစ်တောက်ရည်တန်အရေးပေါ်နေရာထိုင်ခင်းတကူရည်နဲ့ပတ်ဝန်းကျင်တန်ရှင်ရေးကူးဆက်ယောဂါမပြန့်ပွားအောင်တာစီရည်နဲ့ကုသရေးဆိုင်ရာကျန်းမာရေးစီမံကိန်းတွေနဲ့ပြိပက္ခတွေရဲ့ဒဏ်ကိုခံစားနေကြရတဲ့ဒုက္ခသည်ဖြစ်နေသူတွေတခါပြည်တွင်းနေရာရွှေ့ပြောင်းနေရသူတွေအပါအဝင်အရသားတွေကိုကာကွယ်ရေးစတဲ့ကိစ္စရပ်တွေအတွက်ထပ်ပြီးတော့ထောက်ပံ့ကူညီပေးနိုင်မှာပါအဲ့ဒီထက်လောင်းထက်ဝင်ထားတဲ့အလှငွေတွေကနေအမေရိကန်ပြည်ထောင်စုအနေနဲ့2019ခုနှစ်ဘန်တာရေးနှစ်အစောပိုင်းကလေးကစလို့ငတ်မုတ်ခေါင်ပါပီးစိုက်နေတဲ့လေးနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးလာခဲ့တာအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိလာခဲ့ပြီလို့လည်းမစ္စတာဂျန်ကင်းစ်ကပြောပါတယ်။အခုလိုအသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုငတ်မုတ်ခေါင်ပါပီးကြရာဒေသတွေမှာအကူအညီဆောင်ရှောက်ဖို့ပြိပက္ခအခက်အခဲပေါင်းစုံရဲ့ခါသီးမှုဒဏ်ကိုခံနေကြရတဲ့လူအတိုင်းဝိုင်းကိုပံ့ပိုးဖို့ကျွန်တော်တို့အနေနဲ့နိုင်ငံတကာနဲ့ရောဒေသတွေမိတ်ဆွေနိုင်ငံတွေနဲ့ပါအတူလက်တွဲပြီးတော့ဆက်လက်အကူအညီပေးသွားမှာပါလို့လည်းမစ္စတာဂျန်ကင်းစ်ကပြောသွားပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးလို့ပါတယ်ရှင်။ကြတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာ H1N1 ရောဂါဖြစ်ပေါ်နေတာကိုထိန်းချုပ်နိုင်ဖို့တလောက်လောက်အချိန်ယူရမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူက VOA ကိုပြောပါတယ်။ဇူလိုင်လတလထဲမှာတင်ကိုပဲ H1N1 ရောဂါဖြစ်ပေါ်သူအယောက်20ရှိပြီးအဲ့ဒီအထက်ကလူနာ3ဦးသေဆုံးသွားပြီးတဲ့နောက်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာတန်ထွန်းအောင်က VOA ကိုအဲ့လိုပြောတာပါ။မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ထိပ်ဖူးတပ်ပြုလုပ်နိုင်မယ့်တိုက်ချင်းပြစ်ပဲ့ထင်းတုံးကြီးကိုနောက်နှစ်အစောပိုင်းမှာထုတ်လုပ်နိုင်တော့မယ်လို့အမေရိကန်စစ်ဖက်ထောက်လှမ်းရေးအရာရှိတွေက CBS သတင်းဌာနကိုပြောပါလေ။ဒီခံမှန်းချက်အတိုင်းဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့အမေရိကန်ပြည်ထောင်စုအရောက်ပြစ်လုပ်နိုင်မယ့်ဒုံးကြီးကိုရဖို့ကြိုတင်ခန့်မှန်းထားတဲ့အချိန်တည်းနှစ်နှစ်ပိုဆောပါလေ။လေငံပြောင်းသားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တာဟာစစ်ဖက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့အမျိုးသားလူညွန့်ရေးဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရဆာရာဟက်ကာဘီဆန်ဒါစ်ကဗိုလ်သူဦးနေသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီအပါအဝင်အောက်လွတ်တော်အမတ်တွေကတော့အပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။အမေရိကန်လေဆိပ်တွေမှာလေယာဉ်စီးမဲ့ခီးတွေတွေကိုနဲ့အတူတည်ယူတဲ့လက်စစ်ပစ္စည်းတွေကဆဲလ်ဖုန်းထည့်ကြီးတဲ့ပစ္စည်းတွေအားလုံးကိုတီးခြားစစ်ဆေးခံရမယ်လို့ညွှန်ကြားချက်ထုတ်ပြီးအမေရိကန်တည်ယူပို့ဆောင်ရေးဆိုင်ရာလူညွန့်ရေးဌာန TSA ကလူညွန့်ရေးလုဆောင်ချက်တွေကိုတိုးမြှင့်လိုက်ပါတယ်။ကြီးသွားတွေအနေနဲ့ဆဲလ်ဖုန်းထည့်ကြီးတဲ့လက်စစ်ပစ္စည်းတွေကိုအိတ်ထက်ကနေထုတ်ပြီးပလတ်စတစ်ချင်းထဲမှာကိုယ်တိုင်ထည့်ပြီးတော့လူညွန့်ရေးစစ်ဆေးခံဖို့တာဝန်ရှိသူတွေကပြောမှဖြစ်တယ်လို့ TSA ကဗိုလ်ထုနေမှာကြေညာပါတယ်။ဒါဟာ laptop ကွန်ပျူတာအများစုကိုစစ်ဆေးတဲ့နည်းလမ်းနဲ့အလားတူဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါရှင်ကိုကျော်ကျော်တင်းကတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနေ6နိုင်ကနေ9နိုင်ထိထုတ်လွှင့်နေကြတာပါရှင်နားဆင်ကြတဲ့ကဘာတလွားကပရိသတ်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစီရှင်ကျမအင်ဂျင်နီယာ
Thank you.
This program has come to you from the Voice of America, Washington.